Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်ဖေရီမြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ26ရက်စနေနေ့ည 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာမည်ဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါဒီကနေ့ညနားဆင်ရမယ့်သတင်းတွေမှာတော့ American နဲ့တရုတ်နိုင်ငံတို့ကြားကိစ္စရဲ့အတော်များများပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုပ်ဆောင်သွားဖို့သမ္မတနှစ်ဦးသဘောတူညီခဲ့ကြပါတယ်။ Hajj ပြားဘူးခီးစဉ်အတွင်းလူနည်းမှုလို့သိဆုံးသူတွေထဲမှာမြန်မာနိုင်ငံသား၄ဦးထက်မနည်းပါဝင်ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုညမှာခေါင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညထူးခြားတဲ့သတင်းဆောင်ပါကတော့မန်စီမြို့နယ်ထဲမှာကချင်လက်နက်ကင်တပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံရွာသားတွေထွက်ပြေးသိမ်းရှောင်နေရပါတယ်။
မနေ့ည7နာရီကနေပုံမော်ဘက်နဲ့စစ်ကြောင်းတက်လာပြီးမှမန်စီမှာဝင်သွားပါတယ်ဒီမနေ့ကနေမန်စီယူအာ
အပြည့်စုံနောက်ပိုင်းမှာနားဆင်ရမှာပါဒီနောက်မှာတော့စနေနေ့ရဲ့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုသားညွန့်အောင်တင်ဆက်မဲ့တိုင်းရဲလီလိုင်းအောင်နားဆင်ရမှာပါရှင်အခုရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြအောင်ပါအောင်ရှင်
အဂိလိုက်စားမှုတိုက်ဖြတ်ရေးငွေမဲခွာချမှုနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့မှုတွေကိုတိုက်ဖြတ်တဲ့နေရာမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကသဘောတူညီလိုက်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်ပင်းတို့ဝါရှင်တန်မှာတွေ့ဆုံဆွေးနွေးပြီးတရက်အကြာတရုတ်နိုင်ငံသားရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်လိုက်တဲ့ညင်ညာချက်မှာတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံဟာကိစ္စရဲ့အတော်များများမှာအခြေခံတူညီတဲ့အချက်တွေရရှိခဲ့တယ်လို့ဖော်ပြပါတယ်အဂိလိုက်စားမှုကာကွယ်တားဆီးရေးရမုံငွေအလွဲသုံးစားပြုမှုစုံစမ်းဖော်ထုတ်ရေးတပ်တွေအချက်လက်တွေဖလှယ်ရေးနဲ့နိုင်ငံဖြတ်ကျော်လက်ပိလက်ရည်လုံးနေတာတွေကိုတိုက်ဖြတ်ရေးစတဲ့ကိစ္စရဲ့အတော်များများမှာလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့အတွက်နှစ်ဖက်စလုံးကသဘောတူခဲ့တယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်တရုတ်သမ္မတရှီဂျင်ပင်ဟာတောက်ချာနေကသမ္မတဥပမာနဲ့တွေ့ဆုံပြီးနိုင်ငံတော်ညစာစားပွဲကိုစားခဲ့ပါတယ်အဲ့နောက်တရုတ်သမ္မတရှီဂျင်ပင်ဟာနယူးယောက်မြို့ကိုသွားရောက်ပြီးဒီကနေ့စနေနေ့မှာတော့ကုလသမဂ္ဂရဲ့ရေရှည်ဖွံ့ဖြိုးရေးတိုးတက်ရေးညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ဒါဟာတရုတ်သမ္မတတော်တော်ပထမဆုံးအချိန်ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာလည်းဖြစ်ပါတယ်ခင်ဗျာ
ပေါ်ယိုဟန်မင်းကြီးရဲ့အမေရိကန်နိုင်ငံနောက်ဆုံးနှစ်ခီးစဉ်ဖြစ်ဒီနေ့ဖီလီယာဒဲဖီးယားပြည်နယ်ကိုသွားဖို့ရှိပါတယ်။အဲ့ဒီကစိန့်ပီတာနဲ့စိန့်ပေါခရစ်စတန်ဘုရားကျောင်းတွေမှာသန်းတဲ့ခြေတက်လာတဲ့လူတို့ကိုတရားဟောမှာဖြစ်ပါတယ်။ဒီထက်မှာမြန်မာခရစ်စတန်ယာကနန်းနဲ့ခြေပြီးတက်ဖို့လည်းရှိနေပါတယ်။မနေ့ကတော့ပေါ်ယိုဟန်မင်းကြီးဖရန်စစ်ကနယူးယောက်မြို့ကိုရောက်ခဲ့ပြီးကမ္ဘာကုလသမဂ္ဂမှာမိန့်ခွန်းပြောရမှာနိုင်ငံတကာခေါင်းဆောင်တွေအနေနဲ့ယာတိဥတုပြောင်းလဲမှုတိုက်ဖျက်ရေးဆင်းရဲမှုပပျောက်ရေးနဲ့ပဋိပက္ခတွေကနေထွက်ပြေးရတဲ့ဒုက္ခတွေတွေစောင့်ရှောက်ရေးတွေကိုဝိုင်းလုပေးကြဖို့မိန့်ကြားလိုက်ပါတယ်။ပိုဟန်မင်းကြီးကဒီကဘာသူကဘာသားတွေအနေနဲ့လူကုန်တိတ်ခါနဲ့နေနိုင်အောင်လူမှုဖွံ့ဖြိုးရေးမှာအခြေခံဆဲဖြစ်တဲ့မိသားစုတွေကိုဖန်တီးထောက်ပံ့နိုင်အောင်အ ਨੇ ဆုံးတော့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးဖို့အစိုးရကောင်းဆောင်တွေမှာတာဝန်ရှိနေတယ်လို့ဥဆောင်တိုက်တွန်းလိုက်ပါတယ်။ပိုဟန်မင်းကြီးကပဲဒီအတွက်လက်တွေအားဖြင့်ပြောရရင်တော့လုံးဝအနေဆုံးအနေနဲ့လိုအပ်နေတာကနေစရာနဲ့လုပ်ကင်ရဖို့နောက်နေရာပိုင်ဆိုင်ဖို့ပဲဖြစ်တယ်လို့ပိုဟန်မင်းကြီးကအသေးစိတ်ထပ်ပြောခဲ့ပါတယ်။နယူးယောက်ရောက်စင်မှာပိုဟန်မင်းကြီးအနေနဲ့ Madison Square Garden ဆောင်းမှာတက်ရောက်လာတဲ့ထောင်နဲ့ခြေတဲ့လူအုပ်ကြီးကိုတရားဟောခဲ့တာအပြင်နိုင်ငံခြားကရွှေပြောင်းလာတဲ့ကလေးတွေများတဲ့ Harlem ကျောင်းကိုလည်းသွားလည်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့ Iran နိုင်ငံသားရေးဝန်ကြီး Mohammad Javad Zarif တို့ဟာညောင်မြို့မှာဒီကနေ့စနေနေ့မှာတွေ့ဆုံပြီးတော့ Iran Nuclear သဘောတူညီချက်အကောင့်ထဲပေါ်ဆောင်ရွက်ရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။ Iran အနေနဲ့ဒီသဘောတူညီချက်မှာပါတဲ့ပြဋ္ဌာန်းချက်တွေတိုင်စတင်လိုက်နာမယ်။အောက်တိုဘာ18ရက်မတိုင်ခင်တလတော်မလိုတဲ့အချိန်မှာအခုလိုဆွေးနွေးကြတာဖြစ်ပါတယ်။ Iran နိုင်ငံအနေနဲ့သူတို့သိမ်းဆည်းထားတဲ့ Uranium တွေကိုရှော့ချသွားမှာဖြစ်တယ်လို့ထောင်နဲ့ချီတဲ့ဘ ਹੁ ခွာအားဇက်တွေကိုဖယ်ရှားပြီးတော့သဘောတူညီချက်နဲ့အညီနျူကလ িয়ার ဆက်ရုံတွေကိုပြောင်းလဲပြရမှာဖြစ်ပါတယ်။သဘောတူညီချက်တွေနဲ့အညီလှုပ်ဆောင်နေရဆိုတာကိုနိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီကစီစစ်အတည်ပြုပြီးတာနဲ့နိုင်ငံပိတ်ဆို့မှုတွေကိုရုပ်သိမ်းသွားဖို့အီရန်နိုင်ငံဘက်ကမျှော်လင့်နေပါတယ်။ဒါပြင်နိုင်ငံသားရေးဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးစဉ်အတွင်းစီးရီးယားအရေးပြဿနာကိုလည်းဆွေးနွေးသွားဖို့ရှိတယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ။
အမေရိကန်ကသင်တန်းပေးထားတဲ့ NSF လို့သူကခေါ်တဲ့စီးရီးယားတပ်ဖွဲ့အစ်တွေကနေအယ်ကိုင်ဒါနဲ့ချိတ်ဆက်ရှိနေတဲ့လာနီဆိုရာတပ်ဦးကိုအမေရိကန်ဦးဆောင်တဲ့မောင်မိတ်တွေထောက်ပံ့ထားတဲ့ pickup အနောက်ဖွင့်ကား6စီးနဲ့လက်လက်ခဲယမ်းတွေပေးလိုက်တယ်လို့အမေရိကန်ကထုတ်ပြောလိုက်ပါတယ်။အခုလိုစီးရီးယားတပ်ဖွဲ့တဲ့တပ်ဖွဲ့ဝင်ချုပ်ကဒီပစ္စည်းတွေလွှဲပေးလိုက်တဲ့တဲ့ရင်ကိုအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအရင်တော့ကညှင်းဆို့ထားခဲ့ပေမဲ့မနေ့ကပဲဝန်ခံလိုက်ပြီး ဒီတပ်ဖွဲ့တစ်ဖွဲ့ဝင်ကလူဖြစ်တာကိုအကြောင်းကြားတာကိုပဲအခုရလိုက်တယ်လို့ဆိုပါတယ်။အမေရိကန်ဘူစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးပက်ထရစ်ရိုက်တာကဒီပို့လိုက်တဲ့သတင်းသာမှန်မယ်ဆိုရင်တော့ဒါဟာတကယ်ကိုစိုးရိမ်စရာဖြစ်တယ်။စီးရီးယားတွေတင်တန်းနဲ့လက်နက်တပ်ဆင်မှုလက်ညှိုးချက်တွေကိုချိုးဖောက်ရာရောက်နေတယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဒီပြောခွင့်ရဗိုလ်မှူးကြီးရိုက်တာကပဲဆက်ပြီးအခုလိုကားနဲ့ကြီးစံတွေပေးလိုက်နေရတဲ့အကြောင်းရင်းကဒီစီးရီးယားတပ်ဖွဲ့သစ်အတင်နဲ့အနေနဲ့ဒီအကျန်းဖက်အန်ယူစရာဒေသကိုလုံလုံခြုံခြုံဖျက်သွားနိုင်ဖို့အလဲအလှယ်လုပ်ခဲ့ရတာလို့သတင်းပို့ထားတယ်လို့ဆိုပါတယ်ဒီတစ်ပတ်အစောပိုင်းကတော့ဒီအန်ယူစရာတပ်ဦးအနေနဲ့ Twitter ကနေတဆင့်သူတို့မှာဒီစီးရီးယားတပ်ဖွဲ့အသစ်တွေကပေးထားတဲ့အမေရိကန်မဟာမိတ်တွေထောက်ပံ့ထားတဲ့ Rifle လက်နက်သစ်တွေရထားပြီးဒီအသစ်ဆက်ဆက်စီးရီးယားတပ်ဖွဲ့တွေကိုနိုင်ငံတည်းပြန်ဝင်နိုင်ဖို့အခုလိုအလဲအလှယ်လုပ်ပေးခဲ့တာလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့ကအစ္စလမ်ဘာသာဝင်တွေရဲ့ဖျားဘူးပွဲတော်မှာလူကြီးတွင်အချင်းချင်းတက်နေပြီလို့တည်ဆုံသွားသူတွေထဲမှာမြန်မာနိုင်ငံကအစ္စလမ်ဘာသာဝင်၄ဦးပါဝင်ခဲ့တယ်လို့မြန်မာနိုင်ငံအစ္စလမ်ဘာသာရေးအဖွဲ့ချုပ်ကအတည်ပြုပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်၈ဦးပျောက်ဆုံးနေတယ်လို့လည်းမြန်မာမွတ်စလင်အမျိုးသားရေးရအဖွဲ့ချုပ်ပြောခွင့်ရဦးကူကိုလက်က VOA ကိုပြောပါတယ်။အစ္စလမ်ဘာသာဝင်တွေနှစ်စဉ်ဖျားဘူးပွဲတော်ကျင်းပလေရှိတဲ့ဆော်ဒီအာရေဗျနိုင်ငံမက်ကာမြို့နာကမီနာမြို့ကိုဟတ်ဖျားဘူးလာကြတဲ့လူကြီးတွေအချင်းချင်းတက်နေပြီတည်ဆုံသွားသူအနည်းဆုံး918ဦးရှိပြီးတော့160ကျော်တန်းအရရှိခဲ့တယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။လူတန်းနဲ့ချီလာရောက်တဲ့ဟတ်ဖျားဘူးပွဲတော်မှာလွန်ခဲ့တဲ့25နှစ်အတွင်းလူအုပ်ပြိုပြီးဖျားဘူးတွေအချင်းချင်းနင်းမိတာကြောင့်တည်ဆုံတာတွေလည်းအချင်းအတော်များများရှိခဲ့ပါတယ်။အခုနှစ်မှာတော့ဟတ်ဖျားဘူးနှစ်တန်းကျော်လာရောက်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမျက်နှာဖျားလို့လူသိများတဲ့အရာဝန်ဟိန္ဒူနက္ခွန်ဘုံကွဲမှုလက်သက်ဟာသူတို့အခုဖမ်းထားတဲ့သူဖြစ်တယ်လို့ထိုင်းရဲတွေကဒီနေ့ထုတ်ပြောလိုက်ပါတယ်။ပြည်ခဲ့တဲ့လကဘန်ကောက်မြို့လေလူစီကားတဲ့နေရာမှာရှိပြီးမြန်မာတွေလည်းသွားဖုလေရှိတဲ့ဒီလေးမျက်နှာဖျားမှာဖြစ်ခဲ့တဲ့ဘုံကွဲမှုထဲမှာလူပေါင်း20ကျော်သေဆုံးခဲ့ရပါတယ်။ထိုင်းရဲအရာရှိတွေကတူရကီလူမျိုးအဒမ်ကာရာဒက်ခေါ်ဘီးလေတက်ကနေနဲ့ဒီဘုံလက်သက်ဖြစ်တယ်ဆိုတာကိုအတိအကျပြောနိုင်တဲ့လုံခြုံရေးကင်မရာနဲ့မျက်မြင်ထောက်ထားအပြည့်စုံရထားတယ်လို့ထုတ်ပြောလိုက်ပါတယ်။တကယ်တော့ပြီးခဲ့တဲ့လဩဂတ်စ်လ18ရက်နေ့မှာဖြစ်ခဲ့တဲ့ဒီဘုံကွဲမှုနဲ့ဆက်ဆက်ပြီးတန်တရားရှိသူပေါင်း18ဦးကိုထိုင်းရဲတွေကဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကတာဝဲပစ်ဒုံးကျင်တဲ့နျူကလ িয়ার စမ်းသပ်မှုတွေလုပ်မယ်လို့ချင်းချောက်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာစေမယ့်ပဲလောက်ရက်မျိုးကိုမဆိုစန့်ကျင်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဖြစ်စေမယ့်ဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့ပဲလောက်ရက်မျိုးကိုမဆိုကျွန်တော်တို့စန့်ကျင်ပါတယ်ဆိုပြီးတော့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဂျီရောမှာဖူးတွဲသတင်းစာရှင်းလင်းပွဲအတွင်အခုလိုသူကတတိပေးလိုက်တာလည်းဖြစ်ပါတယ်နျူကလ িয়ার ကင်းစင်တဲ့ကိုရီးယားကျွန်းဆွယ်ဖြစ်ဖို့ကိစ္စကိုခေါင်းဆောင်နှစ်ယောက်ကထပ်လောင်းအတည်ပြုခဲ့ကြပါတယ်အမေရိကန်နဲ့တရုတ်အစိုးရတို့ကမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံအဖြစ်နဲ့လက်ခံမှာမဟုတ်ဘူးလို့သမ္မတအိုဘားမားကလည်းပြောကြားခဲ့ပါတယ်ခင်ဗျာ
စလိုဗေးနီးယားနိုင်ငံဝန်ကြီးချုပ်ကကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာထိပ်သီးညီလာခံမှာမေခွန်းပြောရမှာဥရောပမှာဖြစ်နေတဲ့ရွှေပြောင်းလာသူတွေပြဿနာအတွက်အခြေခံရင်းမြစ်ပြဿနာကိုအမြန်ကင်တွယ်ဖြေရှင်းဖို့လိုနေပြီလို့ထုတ်ပြောလိုက်ပါတယ်ဝန်ကြီးချုပ်မီရိုစီရာကစလိုဗေးနီးယားနဲ့ဥရောပနိုင်ငံတွေပူးပေါင်းပြီးဒီရွှေပြောင်းလာသူတွေပြဿနာကိုလူသားချင်းစာနာမှုအပြန်လဲနားလည်ပေးနိုင်မှုစိတ်ထားတွေအပြင်လုံခြုံရေးပါထည့်စင်တာပြီးဖြေရှင်းနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေတယ်လို့ထုတ်ပြောလိုက်ပါတယ်ဝန်ကြီးချုပ်စီရာကဆက်ပြီးအခုလိုရွှေပြောင်းလာသူတွေဝင်လာမှုပြဿနာဟာဥရောပမှာတင်ကြုံနေရတာမဟုတ်ဘူးအခြားကမ္ဘာနိုင်ငံတွေမှာလည်းကြုံနေရတယ်ဒါကြောင့်ပထမအရေးကြီးဆုံးလုပ်ရမှာကဖြစ်ရချင်းအကြောင်းရင်းမြစ်ကိုဖြေရှင်းရမယ်နောက်ထပ်လူတွေထပ်မသေးအောင်ကာကွယ်ဖို့အရေးကြီးတယ်လို့ဆိုလိုက်ပါတယ်ဝန်ကြီးချုပ်စီရာကပဲ ဥရောပကောင်ဆောင်တွေအနေနဲ့ဒီကိစ္စအတွက်တွေးမြင်လှုပ်ဆောင်နေတာမှာတရားမဝင်လူခိုးဝင်မှုနဲ့လူမောင်းခိုးကူးမှုတွေကိုအဓိကပူပေါင်းတက်ဖြတ်သွားဖို့လည်းလိုနေတယ်လို့ဆက်ပြောခဲ့ပါတယ်။တကယ်တော့ခရိရှားနိုင်ငံအနေနဲ့ဆာဗီးယားနဲ့နယ်စပ်ကပြည်ပင်ထားမှုတွေကိုမနေ့ကပဲဖြေလျှော့ပေးခဲ့တာကြောင့်ထောင်ကနန်းတွေနဲ့ခြေထည်ရှေ့ပြောင်းလာသူတွေကြောင့်သတင်းတစ်ပတ်ကြာဖြစ်ခဲ့တဲ့တင်းမာမှုတွေအဆုံးသတ်သွားခဲ့ရပါတယ်။တကယ်တော့လူပေါင်း6000ခန့်ဟာအရှေ့လယ်ပိုင်းကနေအာဖရိကမှာဖြစ်နေတဲ့စစ်ပွဲတွေရဲ့နောက်ဆက်တွဲဆင်းရဲနှမမှုတွေကနေလွတ်မြောက်ဖို့ဆာဗီးယားရှေ့ပိုင်းနယ်စပ်ကိုဖျက်ပြီးခရိရှားနိုင်ငံတဲ့မချိုင်ခင်ဂျပန်တွေအတွင်းကဝင်ရောက်လာခဲ့တယ်လို့ဆိုရသတင်းတွေမှာထုတ်ပြန်ထားပါတယ်ခင်ဗျာ
။ဆွစ်ဇာလန်အာနာပိုင်တွေကဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တကူပြစ်မှုကြောင့်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်လိုက်ပါတယ်။ဖီဖာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ရမုံငွေတွေကိုအလွဲသုံးစားပြုလုပ်မှုရှိမရှိဆိုတာကိုပြစ်မှုဆိုင်ရာဥပဒေအရစုံစမ်းလာနိုင်ခြင်းရှိတယ်လို့ဆွစ်ဇာလန်ရှေ့နေချုပ်ယုံကကြေညာလိုက်ပါတယ်။ဖီဖာဥက္ကဋ္ဌရဲ့ရုံးခန်းကိုဝင်ရောက်ရှာဖွေပြီးမတန်းအချက်လက်တွေကိုသိမ်းဆည်းလိုက်တယ်လို့ဆွစ်ဇာလန်ရှေ့နေချုပ်ယုံကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်အောက်ရီလိုက်စားမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲအခုလိုမျိုးဆက်ဘလက်တကိုစစ်ဆေးမှုတွေလုပ်တာဖြစ်ပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ထိပ်တန်းတာဝန်ရှိသူတွေထဲမှာအောက်ရီလိုက်စားမှုတွေရှိနေတယ်ဆိုတဲ့အစိုးပိုင်းကစွပ်စွဲချက်တွေကြောင့်အသက်89နှစ်ရှိပြီဖြစ်တဲ့ FIFA ဥက္ကဋ္ဌဆက်ဘလက်တဟာသူ့အနေနဲ့လာမယ့် February လမှာယာတုကနေနှုတ်ထွက်မယ်လို့ကြေညာထားပါတယ်ခင်ဗျာ
။ထိပ်တန်းရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုပထမအဦးဆုံးနားဆင်ရမယ့်သတင်းဆောင်ပါကတော့ဗမော်ခရိုင်မန်စီမြို့နယ်ထဲမှာကချင်လက်နက်ကိုင်နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲတွေပြင်းထန်နေတဲ့အကြမ်းမန်စီကစာတင်ကြောင်းတချို့ပိတ်လိုက်ရသလိုဒေသခံရွာသားတွေလည်းထွက်ပြေးသိမ်းချောင်နေကြရပါတယ်။ကချင်လက်နက်ကိုင်အဖွဲ့အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားတဲ့နိုင်ငံလုံးအပြစ်ရဲစာချုပ်ချုပ်ဆိုနိုင်ရင်ကျိုးပန်းနေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အကြမ်းလဲစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှာမလားဆိုတဲ့မေးခွန်းတွေနဲ့ဒေသတွင်းရွေးကောက်ပွဲကျင်းပနိုင်ရင်အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။အသေးစိတ်ကိုတော့မဆုမွန်ဆက်ပြောပြမှာပါရှင်။
ဟုတ်ပါတယ်စက်တင်ဘာလ25ရက်နေ့ညကနေစလို့ဒီကနေ့အထိကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်ထဲမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ကချင်လွတ်မြောက်ရေးတပ် KIA တပ်စခန်းချထားတဲ့နေရာတွေကိုဇက်တိုက်ပစ်ခတ်နေလို့တိုက်ပွဲတွေဟာပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်မန်စီမြို့နယ်တွေကစာတင်ကြောင်းတွေပိတ်လိုက်ရပြီးတိုက်ပွဲတွေဖြစ်ပွားရာဒေသတွေဖြစ်တဲ့မန်စီမြို့နယ်တွေကကျေးရွာတွေနဲ့မိုင်းခေါင်ကျေးရွာထဲမှာလုံခြုံရေးဟာအထူးစိုးရိမ်စရာဖြစ်နေပါတယ်လို့မိုင်းခေါင်ကျေးရွာစခန်းတာဝန်ရှိသူဦးစပေါင်တော်က VOA ကိုပြောပါတယ
်အဲမနေ့ည7နာရီကနေပမောဘက်ကနေစစ်ကြောင်းတက်လာပြီးမှမန်စီမှာဝင်သွားပါတယ်အဲညရီမှာနေရာယူပြီးမှဒီမနက်ကနေဒီရွာမန်စီရွာခဲမောင်ဒီဖျားကုန်းရှိတဲ့အမှာလက်နက်ကြီးထားမှာအဲ့ဒါနဲ့လက်နက်ကြီးချွတ်တယ်ဒီ KNA ရှိတဲ့နေရာတိုင်းရင်တစ်ဟုတ်တယ်တဲ့အန်တတဲ့ရင်တစ်အဲ့နာမှာရွာခဲမန်စီအကျော်အမှာအဲထိုင်ထားတဲ့ဂိတ်ကိုဒီအစိုးရစစ်တပ်ကလက်နက်ကြီးချွတ်လို့အဲ့ဘက်ကဒီနေကုန်းလက်နက်ကြီးချွတ်ပါတော့အဲ့ကဲအင်တာနက်ရဲ့ဂိတ်ချက်ထွက်ပြီးသွားရပါတယ
်အခုအချိန်ထိကချင်လက်နက်ကိုင်စခန်းရှိရာနေရာတွေကိုမြန်မာတပ်ဖက်ကစစ်အင်အားတွေတိုးချဲ့ချထားပြီးလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်နေစေပဲဖြစ်လို့ဒေသခံတွေကသူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းကချင်ဒေသခံဦးစပေါင်တော်ကပြောပါတယ
်အပြန်လက်တက်ခတ်မှုတော့မရှိဘူးဒါပေမဲ့ဒီစစ်ရစစ်တပ်ကအချိန်ပေါင်းများစွာအဲလက်နက်ကြီးထုတ်နေဆိုတော့ရွာသားတွေမခံနိုင်တဲ့အကြောင်းအခုကရွာသားတွေကုန်ထွက်ပြေးကုန်အဲအကြောင်းတပေးမှာပင်ဂရူဆိုင်ခင်းရှိတယ်ပင်ဂရူဆိုင်ကနေလက်နက်ကြီးထုတ်ပြီးတော့ရွာတစ်ကုန်ကလက်နက်ကြီးထုတ်ဒီကုန်ကလက်နက်ကြီးထုတ်ဆိုအဲရွာသားတွေကမခံနိုင်တဲ့အကြောင်းဒီမှစီမျိုးနဲ့တဲ့အကြောင်းအဲသူတို့အကြောင်းကိုဖားရတဲ့အခြေအနေမျိုးဖြစ်ပါတယ်
အခုဆိုရင်ဒုက္ခသည်စခန်းတွေကိုလာရောက်ခိုးလုံနေကြရတဲ့ဒုက္ခသည်တွေထောင်ချီနေပြီဖြစ်ပြီးစားနေရခါနဲ့နေထိုင်ရေးအခက်တွေ့နေရတယ်လို့လည်းဆက်ပြောပါတယ
်အဲကျွန်တော်စခန်းမှာတော့လူဥယျာဉ်1400လောက်ရှိနေပါပြီပြီးတော့ခုကကျွန်တော်တို့ဒီကျွန်တော်တို့မိုင်းခုံကျေးရွာမှာလည်းဒါဒုက္ခရောက်နေပါတယ်ဘာလဲဆိုတော့ဒီအစိုးရစစ်တပ်ကဒီကျွန်တော်တို့ကမ့်နဲ့ဒီအစိုးရစစ်တပ်ကနိုင်ငံမဲ့ချရဆိုတော့ NGS ကားနဲ့ထုတ်တယ်ဆိုတော့ကျွန်တော်တို့စခန်းသူမှလည်းတော်တော်လေးပြဿနာရှိနေပါတယ်ပြီးတော့ you are ဒီမိုင်းခုံအုပ်စုရောက်ခဲ့ဒီမှာလည်းဒီအစိုးရစစ်တပ်ကသွားဖိုင်ထားတယ်ဆိုတော့ကျော်သားတွေကအာဒုက္ခရောက်နေပါတယ်ပြီးတော့အဲ့မှာလည်းအိတ်ရဲမနေရဲပြီးတော့ဒီမနက်လည်းအဲပုဂ္ဂိုလ်တယောက်ကိုဒီဆရာစစ်တပ်ကသူတို့ခန်းပြီးမှခြေချုပ်ပြီးမှဒီတိုင်းပဲခေါ်ရှင်းလာတာမျိုးဖြစ်နေပါတယ်အဲ့လိုမျိုးဖြစ်နေတော့အဲကျွန်တော်တို့လည်းဘလို့အင်ထားဖြစ်လာမယ်ဆိုတော့အစီအချာတိရသေးဖို့ဖြစ်နေတယ်ဆက်မအခုဘာလဲဆိုတော့ကျွန်တော်ဒုက္ခရောက်တာအပြင်မှာလည်းထားတာဘူးလည်းမလွယ်တော့ဘူးအခုအကုန်လုံး ့တို့အင်အားဖြည့်ထားဆိုတော့ကျွန်တော်တို့တော်လာရဲ့အတွက်တော်တော်လေးပြဿနာရှိနေပါတယ်ကျမ
စစ်တပ်ဘက်ကနေမြေဆိုးမိုးရေးအတွက်စစ်တပ်အင်အားတွေတိုးချလာတယ်လို့အခုလိုဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာလာနေမယ်ဆိုရင်မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်ကချင်ပြည်နယ်တဲကမဲဆန္ဒနယ်တချို့ရွေးကောက်ပွဲဖျက်သိမ်းပစ်နိုင်တဲ့အထိလုံခြုံရေးဟာစိုးရင်ပွဲရဖြစ်လာနေတယ်လို့လည်းကချင်အရေးလှုပ်ရှားသူမခွန်ချာကသုံးသပ်ပါတယ်
အခုလုံးဝစနေနေဆိုရင်မန်စီမျိုးနဲ့မျိုးချဲလို့ရောက်လာတယ်လို့တောင်ယူဆလို့ရတယ်မျိုးချဲလို့ရောက်လာတယ်ဆိုပြည်ဟိုကရောက်လာတာမဟုတ်ဘူးတော့လည်းပဲကြီးမန်စီမျိုးရဲ့ဇေနာကစစ်တပ်ကနေကြီးရောမှာ KIO ရှိရာအရလို့ယူဆတဲ့နေရာဘက်တွေကိုရမ်းပြီးတော့မှအမြောက်နဲ့ဖြစ်နေတာပေါ့နော်အဲ့တော့မော်တာကြီးတွေနဲ့ဖြစ်နေတဲ့အခါကျတော့အကြီးကြီးနဲ့တန်တစ်တယ်ဆိုလို့ရှိရင်တော့ဒီမျိုးဘက်ကိုရောက်လာမှာပေါ့အဲ့တော့ဒီချင်းကြီးကြည့်မယ်ဆိုရင်တော့တမန်တော်ဘက်ကနေဒီဘက်ညီဆိုင်ကြီးလုံးဝမလို့ချင်ဘူးဒီလို့ရှိရင်တော့2015ကြီးဒီကပွဲအတွက်လည်းအများကြီးဆိုရင်ပါလေဒီကပွဲမဖြစ်အောင်ပဲလုပ်ကြလားတော့ဘာဖြစ်လို့လဲဆိုတော့ state of emergency ဖြစ်သွားတယ်ဆိုပြီးမှမဆယ်လို့ဒီခဲလုံးလိုက်ရင်ဒီနေရာတွေကရွေးကောက်ပွဲဖြစ်တော့မှာမဟုတ်ဘူးဒီတက်ပွဲကြမှာပဲဒီကမှလည်းရွေးကောက်ပွဲမှာမဲလာချက်ကြမှာမဟုတ်ဘူးရှင့်
အခုလိုမြန်မာစစ်တပ်ဘက်ကစစ်အင်အားတွေတိုးချဲ့ချလာပြီးတော့ကချင်တပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာဒေသခံတွေကကချင်လက်နက်ကိုင်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားတနိုင်ငံလုံးအပြစ်ရဲစာချုပ်ချုပ်ဆိုပြီးတော့တပြည်လုံးတိုင်းတာနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဟာအမှန်တကယ်ဖော်ဆောင်နိုင်မှာမလားဆိုတာကိုလည်းစိုးရိမ်နေကြပါတယ်။အခုဆိုရင်မြန်မာစစ်တပ်နဲ့လက်ရှိကချင်တပ်အပြင်ရှမ်းပြည်နယ်နဲ့တိုင်းရင်းဒေသတချို့မှာပါတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်ရေးတင်းမာမှုတွေဖြစ်ပွားနေတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားပါပါရှင်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မွန်စူးစီးတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင
်ဖက်ဖို့မိတ်ဆက်ခဲ့တဲ့ပစ္စည်းသစ်တွေထဲမှာလေးဘာလို့ကျင်လဲကိုတောင်းညွန့်
ကျွန်တော်တက်တော့ဝယ်သုံးရလောက်အောင်လိုတဲ့ပစ္စည်းတစ်ခုမှမပါဘူးမဆုမြတ်မောင်ကဒါပေမဲ့အစ်စ်ဆိုတော့ဘလောက်ထူးသွားမလဲဆိုတာမျိုးတော့သိအောင်စမ်းတော့သုံးကြည့်ချင်တယ်ဗျအထူးသဖြင့် iPad Pro ပေါ့
ကျွန်တော်လည်းအတူတူပဲကိုသားညုံရဲ့ Apple Company ကထုံးစံအတိုင်းပဲ iPhone 6နဲ့6 Plus ပြီးတော့ iPhone 6s နဲ့ 6s Plus ဆိုပြီးတော့တချို့ function တွေကို upgrade လုပ်ပြီးအသစ်ထုတ်တယ်ဖုန်းစစ်နှမျိုးလုံးကအရင် iPhone 6နဲ့6 Plus အတိုင်းပဲအရွယ်အစားအတူတူပဲပိုတာသွားတာကတော့ Apple ရဲ့အပြောအယဆိုရင်တော့processor အသစ်ထည့်ထားတော့နှစ်ဆပုံမြန်သွားမယ်။နောက် camera တွေကပိုကောင်းသွားတယ်။နောက်ပြီးတော့ 3D touch ဆိုတဲ့နည်းပညာသစ်ပါလာတာတွေကတော့ထူးသွားတယ်ပေါ့ရှင်
။ 3D touch ကတော့သုံးသက်သူတွေအတွက်ပိုအဆင်ပြေနိုင်တာပေါ့။အသစ်ထွင်ထားတဲ့ phone touch screen ကိုကိုယ့်လက်နဲ့တို့တဲ့ဖိတဲ့ဖိအားပေါ်လိုက်ပြီးတော့လုပ်လို့ရတဲ့ option တွေပြောင်းသွားတာဆိုတော့ဖုန်းကိုတစ်ခုခုခိုင်းဖို့အတွက်ရင်လိုမျိုးအချင်းချင်းတို့တာဖိတာနှိပ်တာတွေလုံးနေစရာမလိုတော့ဘူးပေါ့ဗျာ
။အသစ် iPhone 6s နဲ့ 6s Plus နှစ်မျိုးလုံးအရာကတော့အသစ်တစ်မျိုးတိုးလာတယ်ပန်းရောင်ဘက်ကိုတန်းတဲ့ rose gold ရွှေရောင်ဆိုတော့အမျိုးသမီးတွေပို့ပြီးတော့ကြိုက်မယ်ထင်ပါရဲ့နှစ်မျိုးလုံးက 16GB ကစရတယ်ဈေးကလည်း iPhone 6နဲ့ 6 Plus စရောင်းတော့ဈေးအတိုင်းပဲရှင့
်ဒီတစ်ခေါက် Apple ပစ္စည်းသစ်တွေမိတ်ဆက်ပွဲမှာပြောစရာတော်တော်ဖြစ်ခဲ့တာက iPad Pro နဲ့သူနဲ့တွဲရောက်မဲ့ digital ခဲတံဒီ Apple Pencil Smart Keyboard တို့ကတော့ IT လောကမှာတော်တော်လေးစိတ်ဝင်စားမှုရကြပုံရတယ်ဗျ
ရမှာပေါ့စက်တင်ဘာ9ရက်နေ့တော့မိတ်ဆက်ပွဲမှာဒီ Apple Pencil ဆိုပြီးတော့စပြီးတော့မိတ်ဆက်လိုက်တော့ရည်ကြတဲ့သူတချို့တောင်ရှိတယ်ဘာလို့လဲဆိုတော့ဒီကွယ်လွန်သွားတဲ့ Apple CEO Steve Jobs ကိုယ်တိုင်က iPad အတွက်ကို digital ခဲတာမလိုပါဘူးလို့ပြောခဲ့ဘူးတာ哦ဒီ tablet computer တွေနဲ့တွဲပြီးတော့သုံးတဲ့ stylus တွေလေအဲ့တော့ကတော့ digital ကြောက်တန်းဆိုပြီးတော့ပြောကြတာ iPad ကိုသားတဲ့အဲ့ဒီ stylus နဲ့တွဲပြီးတော့သုံးရအောင်ထုတ်မယ်ဆိုလို့ရှိရင် Apple company ကတော့သွားပါပြီလို့2010တုန်းက Steve Jobs ကိုယ်တိုင်ကပြောခဲ့တာပဲလေ
အခုဒီ Apple Pencil ကတော့ digital ခဲတံဆိုပေမဲ့ stylus လိုမျိုးမဟုတ်ပါဘူးလို့ Apple company ကအခုတော့ကြေညာတယ်ဗျသူက iPad Pro နဲ့တွဲပြီးတော့သုံးနိုင်ဖို့ပဲလုပ်ထားတာအထက်မှာလဲ sensor ပါတယ် battery လဲပြန်သွင်းဖို့လုပ်တယ် Apple Pencil ခဲတံကိုသုံးပြီးတော့ iPad ပေါ်မှာပုံဆွဲမယ်စာရေးမယ်ဆိုလို့ရှိရင်ခဲတံရဲ့အဖို့အဖိအဆောင်အတက်ကိုလိုက်ပြီးတော့ထင်းတဲ့ပုံတွေပြောင်းသွားမယ် digital ဖန်တီးမှုဘိုင်းအတွက်သုံးကြတဲ့သူတွေအတွက်ဆိုရင်တော့တော်တော်လေးအသုံးဝင်နိုင်မယ်ထင်တယ်မဆင်မြောက်ဝဲ
graphic design သမားတွေအတွက်ကတော့အစားရေ Apple ပစ္စည်းတွေကလက်ဆွဲဆိုတော့ဒါကတော့ညင်းစရာမရှိပါဘူးကိုသားညုံရဲ့ Washington Post သတင်းစာဆောင်ပါတဲ့မှာတော့ digital နည်းပညာသုံးဖန်တီးတဲ့နေရာမှာသမယိုးကျပစ္စည်းမျိုးအပေါ်မှီတည်ပြီးတော့လဲဖန်တီးနိုင်တယ်ဆိုတာကို Apple ကပြချင်တာဖြစ်တယ်လို့သုံးသပ်ပါတယ်နောက်ပြီးတော့ဒီ Apple ပစ္စည်းတွေကိုသုံးဖို့ကိုယ့်ရဲ့လက်ကလွဲလို့တခြားဈာကန်ပစ္စည်းတွေမလိုပါဘူးဆိုတာလည်းမဟုတ်ဘူးသုံးတဲ့သူတွေဘက်ကလိုအပ်ချက်နဲ့အညီလိုက်လျောညီထွေဖြစ်မဲ့ Apple Pencil လို့ပစ္စည်းမျိုးကတော့လိုတာပါပဲဆိုတာကို Apple Company ကလက်ခံလိုက်ရပြီလို့ Washington Post IT ဆောင်းပါးထဲမှာရေးပါတယ
် Wall Wired Online Magazine မှာတော့ဘာကြောင့် Apple ရဲ့ Digital Keyring ကတခြား Stylus Keyring နဲ့မတူသလဲဆိုတာကိုကိုယ်တိုင်သုံးကြည့်ထားတဲ့ဆောင်းပါးရှင်ကရေးပြထားပါတယ်။ Digital Keyring တစ်မျိုးနဲ့တစ်မျိုးသိပ်ကွာမှာမဟုတ်ဘူးဆိုတဲ့အမြင်နဲ့သူကစမ်းကြည့်တာ။စမ်းသုံးကြည့်ပြီးတော့ရေးသားဖန်တီးတဲ့နေရာအပိုင်းမှာ Apple Pencil ကအကွာကြီးกว่าတယ်လို့သူကမှတ်ချက်ပေးပါတယ်။အဲ့လိုမျိုးပိုကောင်းနေရတဲ့အဓိကအကြောင်းကတော့ Software ဘိုင်းရော Hardware ဘိုင်းကိုပါ Apple ကပဲဖန်တီးထားတာဖြစ်လို့ပါလို့သူကသုံးသပ်ပါတယ်။သိကောင်းတဲ့ digital ခဲတံတစ်ချောင်းဖြစ်ဖို့ကခဲတံကိုယ်တိုင်ကကောင်းဖို့လူလိုပဲခဲတံချရေးတဲ့ screen နဲ့လည်းအပြန်လန်တုံ့ပြန်မှုရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုထောက်ပြပါရစေ။ Microsoft ကထုတ်ထားတဲ့ Surface Tablet Computer နဲ့သူနဲ့တွဲသုံးရတဲ့ဒီ Surface Pen တွေကောင်းတယ်ဆိုတာအဲ့ဒါကြောင့်ပဲဆိုတာကိုလည်းသူ့ရဲ့စောင်းမားထဲမှာဥပမာပေးပါရစေ
။ခဲတံအရွယ် Apple Pencil တစ်ချောင်းကို $99ပေးရမယ်ဆိုတာကိုတော့ဈေးကြီးတယ်လို့တချို့ကတော့ဝေဖန်တယ်ကိုသားညုံရဲ့ Apple Pencil ခဲတံပဲရောက်သွားလို့ iPad Pro အကြောင်းပြန်ပြောရအောင်မယ်။iPad Pro ကတော်တော်လေးကြီးသွားတယ်။အလျားက 12.6 လက်မဆိုတော့ 73 လက်မနီးပါးကိုဖြစ်သွားပြီ။ပါတာကတော့တော်တော်လေးပါတယ်။သူ့ရဲ့ processor က CPU တွေထက်ကိုနှစ်ဆပိုပြီးတော့မြန်မယ်။ graphic ဘိုင်းမှာလည်းအများကြီးပိုကောင်းသွားပြီ။ battery သက်တမ်းကလည်း10နာရီလောက်ခန့်တယ်လို့ Apple ကတော့ကြေညာထားတာပဲ။ဈေးကတော့အနည်းဆုံး $800 ကစတယ
်။ iPad Pro ရဲ့ထူးခြားချက်ကသူ့အတွက်သီးသန့်လုပ်ထားတဲ့ smart keyboard ကိုတက်လိုက်လို့ရှိရင် laptop computer လိုမျိုးသုံးလို့ရသွားမှာပါ။tablet computer တွေကဘာမှအယောင်အေးနေတဲ့အချိန်မှာ laptop လိုလဲသုံးနိုင်မဲ့ iPad Pro ကို Apple ကထွန်းလိုက်တာက iPad တွေမှာအနာဂတ်ရှိပါတယ်ဆိုတာကိုပြလိုက်တာဖြစ်တယ်လို့ UK ထုတ်တဲ့ independent သတင်းစာကြီးရဲ့ဆောင်းပါးကဆိုပါတယ်73လက်မနီးပါး iPad ရဲ့သူနဲ့တွဲသုံးရမယ့် digital ခဲတံရဲ့ keyboard ရဲ့ကိုထွန်းလိုက်တာက Apple company က Microsoft company အရင်စူးစမ်းသလိုသူ့ရဲ့ဒီ tablet computer တွေကိုအများကြီးရောင်းရအောင်စူးစမ်းလိုက်တာပဲလို့လည်းရေးပါတယ
်နီးပညာဆိုင်ရာအကြောင်းတွေထုတ်ဝေဖြန့်ချီတဲ့ The Next Web ရဲ့ online ဆောင်းပါးမှာတော့Microsoft က Surface ကိုထွင်ခဲ့တာမှန်လိုက်တာလို့ Apple ရဲ့ iPad Pro ကပြလိုက်တာပဲလို့ကိုခေါင်းစဉ်တက်ရေးထားတဲ့ကိုသားညုံရဲ့ Tablet Computer နဲ့ Laptop Computer ဆိုတာဘာမှသိပ်မကွာလှပါဘူးလို့ Apple Company ကတမင်လုတ်ပြလိုက်တာတဲ့ Laptop နေရာမှာ Tablet နဲ့အစားထိုးလို့ရပါတယ်လို့ Microsoft ကပြခဲ့တာကို Apple ကလည်းထောက်ခံလိုက်တာဖြစ်ပါတယ်တဲ့ Microsoft ရဲ့ Surface Computer တွေကkeyboard တက်လိုက်လို့ရှိရင် laptop လိုမျိုးဖြစ်သွားတယ်ဖြုတ်လိုက်ရင်တော့ tablet computer လိုမျိုးပြန်သုံးလို့ရအောင်လုပ်ထားတာမလား
iPad Pro ကတော့ Surface လိုမျိုးဒီ laptop computer တစ်လုံးလိုအပြည့်အဝသုံးလို့မရသေးပါဘူးလို့လည်းဆောင်းပါးမှာရေးပါတယ်အဓိကကသူက computer တစ်လုံးလိုမျိုးအပြည့်စောင်းနိုင်မယ့် operating system မဟုတ်သေးဘဲနဲ့ iOS mobile operating system ကိုပဲသုံးထားတာကြောင့်ပါတဲ့ဒါပေမဲ့လည်းသူနည်းသူဟန်နဲ့တော့စွမ်းဆောင်နိုင်တယ်ဆိုတာကို Apple ကလုတ်ပြထားပါတယ်လို့လည်းရေးပါတယ်ပြီးခဲ့တဲ့နှစ်တွေမှာ tablet အယောင်ပါတော့ iPad Pro ကပို့ပြီးတော့အသုံးကျတဲ့ tablet ဖြစ်ပါတယ်ဆိုတာကိုလုတ်ပြရတာလို့လည်းသုံးသပ်ထားပါတယ်
။ Microsoft ကဒါကိုအရင်မြင်လို့ Surface tablet တွေအရင်ထွင်ခဲ့တာ။ဒါပေမဲ့အားနည်းချက်တွေရှိနေလို့သာအရင်မအောင်မြင်တာလို့လည်းသူကပြောထားပါတယ်။အခု iPad Pro ကြောင့် tablet တွေပြန်ပြီးတော့အယောင်တက်လာမလားဆိုတာကလည်းစောင့်ကြည့်ရအောင်မှာပါတဲ့။ကောင်းတာတစ်ခုကတော့အခုလိုမျိုး Apple နဲ့ Microsoft ကအပြိုင်ဖြစ်လာပြီဆိုတော့သူတို့ပစ္စည်းတွေကိုသူ့ထက်ငါသာအောင်လုပ်ကြရတော့မှာဆိုတော့သုံးမဲ့သူတွေအတွက်ကပိုကောင်းတဲ့ tablet computer တွေထွက်လာလိမ့်မယ်လို့ဆောင်းပါးကိုအဆုံးသတ်ထားရဲ့ရှင်
။ဒါနဲ့ Apple Watch အသစ်တွေကိုလည်းပြောပါဦးမဆူမြတ်မွန်ရဲ့ဘလောက်ထူးလာအောင်ပါလဲလဲ
။ Watch OS 2ကတော့နည်းပညာပိုင်းအရင်ကြီးပြောရလောက်အောင်မထူးလာပါဘူး။ဒီဇိုင်းပိုင်းမဲ့ကိုသားညုံရဲ့ဒီဇိမ်းခံအသုံးဆောင်ကုမ္ပဏီ MS နဲ့ပေါင်းပြီးတော့မှ Apple Watch တွေမှာလက်ပတ်ကျိုးပုံစံအသစ်တွေအယောင်အသစ်တွေထွက်လာတာပဲထူးမယ်။ဈေးကလည်းဒေါ်လာ1100ကနေစတယ်။independent သတင်းစာဆောင်းပါးထဲမှာကျွမ်းကျင်သူတချို့သုံးသပ်ထားတယ်လို့ပြောရမယ်ဆိုရင်တော့ဒီဝိစင်လို့ရတဲ့နည်းပညာတွေရဲ့အရေးပါမှုကို Apple company ကသိပေမဲ့လူသုံးများလာအောင်လို့ဘယ်လိုလုပ်ရမလဲဆိုတာစမ်းသပ်နေတာအခုထိမအောင်မြင်သေးဘူးတဲ့ကုသညုံကြီ
းမဆုမြတ်မဆုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတခါတော့မတူတာလေးတွေအစီအစဉ်လဲပါတရားမျှတရွေးကောက်ပွဲဖြစ်နိုင်မလားဆိုတဲ့ပေါ်မတူတဲ့သဘောထားအမြင်ကို Golden Lux Media ကမညညိုလင်းရဲ့မတူတာလေးတွေအစီအစဉ်မှာတည်ရမှာပါရှင
်မင်္ဂလာပါရှင်အခုဒီမနက်ကမှကျင်းပတော့လေ2020 Fighting Democracy ကိုရွေးကောက်ပွဲကြီးကတရားမျှတလွတ်လပ်ပြီးဆန့်ရှင်းတဲ့ရွေးကောက်ပွဲကြီးဖြစ်လာမှာဆိုတဲ့ပြည်သူ့ရဲ့သဘောထားအမြင်ကိုဒီတစ်ပတ်ရှင်းပြကြပါမယ်
2020 2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ရှိတဲ့ပြည်လုံးကျွတ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးမှာအရွေးခံကြမယ့်လွှတ်တော်အသီးသီးအတွေ့ကိုစလေလောင်းတို့ရဲ့အမည်စင်းတွေထွက်လာပြီးတဲ့နောက်မဲပေးချမယ့်ပြည်သူလူထုအတွေ့မဲစင်းတွေလည်းထွက်လာပြီးဖြစ်ပါတယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့စီစစ်ကြီးကြပ်မှုနဲ့ထွက်လာခဲ့တဲ့ဒီမဲပေးနိုင်မဲ့ပြည်သူတွေရဲ့စည်းရုံးတွေဟာအမှားအယွင်းတွေရှိနေတယ်ဆိုပြီးပြောဆိုမှုတွေကလည်းမြန်မာပြည်အနှံ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီလိုအမှားအယွင်းတွေရှိခဲ့မယ်ဆိုရင်ပြင်ဆင်ပေးဖို့အတွက်ပြန်လည်တင်ပြကြပါလို့တော့ကော်မရှင်ကပြောဆိုထားပါတယ်လူငယ်တွေ2010ခုနှစ်ကတချိန်ပြုတ်လုခဲ့တဲ့အခုလိုပါတီစုံထွေထွေရွေးကောက်ပွဲတွေကတော့မဲဆင်းရဲမတမာမှုတွေအများကြီးရှိခဲ့တယ်ဆိုပြီးပြည်တွင်းမှာရောနိုင်ငံတကာမှာပါပြောဆိုမှုတွေရှိခဲ့ပါတယ်။ဒါကြောင့်ဒီတချိန်မှာကျင်းပမယ်ရွေးကောက်ပွဲကရောတကယ်ပဲတန့်ရှင်းမှန်ကန်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာပါမလားဆိုတဲ့စိုးရိမ်စိတ်တွေကလည်းရှိနေကြတာပါ။ရန်ကုန်ဒေသခံတချို့ရဲ့သဘောထားတွေကရောဘယ်လိုများမတူတာလေးတွေရှိနေပါလဲ
ဒီနေ့မှာကျတော့နည်းနည်းလမ်းပွင့်လာပြီပြည်သူတွေလည်းအသိဉာဏ်များလာပြီဆိုတော့မဲမတမာမှုကတော့အတတ်နိုင်ဆုံးတော့ကြောကြသွားမယ်လို့ထင်ပါတယ်ဒါပေမဲ့သူတို့မဲခိုးတာတွေပါရရှိနေဦးမှာပဲဒီမှာဘာဖြစ်လဲဆိုတော့ဟိုအမတို့အခုမဲစည်းရင်သွားစစ်ပြီးဆိုရင်တော့အိမ်မှာအမနာမည်မပါခဲ့ဘူးပထမတစ်ခေါက်ဒုတိယတစ်ခေါက်မှလည်းပြန်မပါဘူးအဘိုးလေဆိုတော့အမနာမည်မပါပဲနဲ့အမရိတ်မှာလွန်ခဲ့တဲ့6နှစ်လောက်တည်းကအိမ်ကထွက်သွားတဲ့ဟောပေါ့အိမ်လုံးဇီးရတဲ့ထွက်သွားတဲ့အမနာမည်အိမ်ကအလုံသမားမိုင်းနာမည်ပါလာတယ်အမနာမည်မပါဘူးအခုတစ်ခေါက်သွားပြောပြီးပြင်တဲ့ခါမှာလည်းအမနာမည်မပါလို့တစ်ခေါက်သွားပြန်ပြောရတယ်နောက်ဟိုဆိုတာကအမမောင်လေးဆိုမပုံနေနာမည်မပါဘူးအမအမေဆိုရင်အဖေဖေပေါ့ဖေဖေဆိုရင်လည်းမွေးတက်ခရစ်ကမှားနေတယ်အဲ့လိုမျိုးတွေဖြစ်နေပေါ့နော်အကုန်လုံးပြန်ပြင်ရမယ်အခုပြည်သူတွေကလည်းစနစ်တကျအသေးစိတ်ကဆက်လိုက်ကြည့်ပြီးပြင်နေတာဆိုတော့သူတို့မတမာမှုလုပ်ဖို့တော့တော်တော်လေးတော့ရော့သွားမယ်လို့ထင်တယ်မယ်အနည်းငယ်များတော့ရှေ့အောင်မယ်လို့မှတော့ထင်ပါပဲ
သူမဲခိုးတယ်မယ်တော့ဒါမျောလင့်ထားတယ်ဒါသူတို့လိန်မာတော့ဒိမ့်နေတယ်ပေါ့ဟာကျွန်တော်တို့ကတော့ဒီ LND ပဲ LND ပါတီပဲကျွန်တော်ဒေါ်စုပဲဒေါ်စုတော့ဒါကျွန်တော်ကျေရရခိုင်တော့แท้แม้แท้มือเลยแม้ก็ไม่แท้อ่ะดิรอแท้มารอสู้ไปแท้มา
เล่งออกมาเว้ยตรุตะนี้นี่เนี่ยรอแท้น่ะป่ะเนาะแท้มั้ยอม่าတော့ဒီแท้ပဲแท้มั้ยตรุเล่งมาပဲအဲ့လိုပဲကြောက်တာဒီကိုလဲเนาะကိုကတော့ဘာမှတော့မသိဘူးပေါ့เนาะအေးအဲ့လိုပဲเล่งมาပဲကြောက်တรุဘယ်လိုเล่งမဲတော့မသိဘူ
းแต่ตรุဒီနှစ်ပါตรุเล่งမဲတော့ตรุမြင်နေပါတော့ดูเรคอลล่าก็ตรุလုံးကြောက်ခဏနဲ့ဖစ်ဖို့နေပါတယ်ตรุคอลล่าก็တင်လုံးကြောက်ပါအဲ့တော့ကျွန်တော်တို့ကိုသိနေတော့သူဒီတင်းတို့တို့ဘာလဲပြောမှဆိုဒီနေ့မှတို့လုံးဝမနိုင်တော့ဘူးတို့မြင်နေကျွန်တော်တို့တို့လောက်ချန်နေပါရန်ကုန်မှာစီးအောင်လို့မရတော့ဘူးတို့နေမှာစီးအောင်နေနေမှာစီးအောင်လို့ပြတော့တို့ရေပိဒုက္ခတယ်တို့တော့စီးအောင်ကြတယ်မရတော့ပါဘူးဒါဆိုတို့မျိုးစုံလုံးနေက
ြမဲနေလဲမှုကတော့မသိကြဘူးပေါ့เนาะဒါပေမဲ့အလွဲချော်ကတော့ရှိနေရပေါ့အခုလက်ရှိအနေထားမှာမားနေလဲဒီအလုံးမျိုးနဲ့ဂလုံးရက်ွက်မှာနေထိုင်နေဆိုပေမဲ့အခုမဲဆင်းရင်းသွားကြည့်ခါမှာမားနာမည်မပါလာဘူးပေါ့ပါလာတော့အမကဒါဘယ်လိုလုပ်ရမလဲလို့ပြောတဲ့အခါမှာရက်ွက်ရုံကနေပြီးတော့အမကိုပြန်ပြီးရှောက်ခွာတင်ခိုင်းတယ်။ရှောက်ခွာတင်တဲ့အဆက်လာပိုင်းပုံလောက်မှာအမကဒီမဲပေးဖို့အဖြေထွက်မှာပေါ့နော်။အဲ့လိုမျိုးလေးလွဲချော်မှုလေးတော့ဖြစ်နေပါတယ်
ဒီကပွဲဟာတန့်ရှင်းမှုရှိနိုင်မယ်မရှိနိုင်ဘူးအခုလိုသဘောထားတွေအမျိုးမျိုးရှိနေတဲ့ကြားကပဲအချိန်ကလည်းနီးလာတာနဲ့အမျှဝင်ရောက်ရှင်ပြန်ကြမယ်ပါတီအသီးသီးနဲ့တတိပုဂ္ဂလတွေကလည်းရေဒီယိုရုပ်မြင်သံကြားတွေအပါအဝင်ကိုယ်အရွေးခံမဲ့ဒေသတွေအထိနိုင်ငံအနှံ့မဲဆွဲစည်းရုံးမှုတွေပြုလုပ်နေကြပါပြီစက်တင်ဘာလ14ရက်နေ့ကထုတ်ပြန်ကြေညာထားတဲ့မဲပေးကြရမယ့်ပြည်သူတွေရဲ့အမည်စာရင်းတွေကိုလည်းသက်ဆိုင်ရာကော်မရှင်ရုံးတွေမှာလာရောက်ကြည့်ရှုကြတဲ့သူတွေအမားရင်းတွေပြင်ဆင်ဖို့တင်ပြကြတဲ့သူတွေလည်းရှိနေကြပါပြီ
။ဒီကနေ့2010ပြည်တော်ပွဲတွေကတော့မဲပေးသူတွေနဲ့အမားမှုတွေဆိုတဲ့အတန်ကိုဖြစ်ပေါ်ခဲ့ပါတယ်။ဒါတည်းအကြီးကအစိုက်ခံပါခြင်းကြီးတဲ့ဒီသားဒီမိုကရေစီအဖွဲ့သို့ NLD ကလည်းဝင်ရောက်ရှင်းပြခြင်းမဖြစ်ခဲ့ပါဘူး။အခု2015ခုနှစ်မှာတော့မျိုးသားဒီမိုကရေစီအဖွဲ့သို့ NLD ပါတီကလည်းပါဝင်ရှင်းပြမှာဖြစ်တဲ့အတွက်ဒီလိုလေးတွေလို့ပြောရအောင်ပါရှင်။ဆွမ်းနေပါဘာ
။မတူတာလေးတွေအစီအစဉ်နားဆင်ခဲ့ရပါစနေညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်ဟိုရိုလိုင်းဒိုမီတာ24 25နဲ့33တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာရချမ်းမာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်အစနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ line တို့မီတာ24 25 32နဲ့53တို့အပြင် line လက်မီတာ190တို့ကပါဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့ကိုတောင်းညွန်တင်ဆက်မဲ့တိုက်ရိုက်လေး line အစီအစဉ်လက်ပါထုတ်လုပ်သူကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးမှာပါရှင
်။မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲကာလဖြစ်နေတော့ရွေးကောက်ပွဲနဲ့ဆက်ဆက်နေတဲ့အကြောင်းအရာပဲဖြစ်ပါတယ်အဓိကတော့ဒီလက်ရှိမြန်မာတပ်မတော်အနေနဲ့ဒီရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးရပ်တည်မလဲတမတ်တမတ်ရှိရှိနဲ့ရပ်တည်သွားနိုင်ပါမလားဆိုရဲအမိကွန်းနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာတပ်မတော်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့တလောကသတင်းမီဒီယာနဲ့တွေ့တဲ့အခါမှာဒီလက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ထွက်လာတဲ့ရာလတ်ကိုသူတို့အနေနဲ့လေးစားအသိမှတ်ပြုမယ်ပဲဆူရတက်တက်ဆိုတဲ့သဘောမျိုးပြောပါရယ်ခင်ဗျာဒါပေမဲ့တစ်ဖက်မှာတလောကလွိုက်ကော်မျိုးကိုတွားတဲ့အခါမှာဒီစစ်တပ်ကတက်ကဒီတောင်အရာရှိနဲ့တွေ့တဲ့အခါမှာပြောဆိုတဲ့နေရာမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွင်းမှာတက်မတော်ကိုနားလည်မှုရှိတဲ့လူနောက်ကာကွယ်အမြင်ရှိတဲ့လူကိုဦးစားပေးစဉ်းစားဖို့ဆိုပြီးတော့တိုက်တွန်းသွားတာလေးရှိပါရယ်အဲ့တော့ဒါကြောင့်မလို့ဒီနေ့ကာလအခုဒီရွေးကောက်ပွဲအစီအစဉ်အတွက်တက်မတော်အနေနဲ့ဘယ်လောက်ထိတမရှိရှိနဲ့ယက်တိနိုင်မလဲဆိုရဲမိကွန်းကျွန်တော်တို့ရှိပါတယ်အဲ့တော့အရင်ဆုံးကျွန်တော်ဆွေးနွေးမဲ့လူတွေကတော့ကျွန်တော်နှစ်ဦးဖိတ်ခေါ်ထားပါတယ်သူကတော့ဒီမြန်မာမီဒီယာကောင်ဆယ်ကဥဇော်တက်ထွေးဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမြန်မာရေလီလာတုံးတက်သူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်အရင်ဆုံးကျွန်တော်ကုဇော်တက်ထွေးကိုဖိတ်ခေါ်ချင်ပါတယ်ကုဇော်တက်ထွေးကြားပါလားခင်ဗျ
โอเคจ้าပါတယ်ခင်ဗျ
ကုဇော်တထွေးတလောကပဲဒီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဒီသတင်းမီဒီယာတွေနဲ့တွေ့ရတဲ့အထဲမှာကုဇော်တထွေးလဲပါဝင်တာကျွန်တော်တွေ့ရပါတယ်ခင်ဗျကုဇော်တထွေးလဲရှိတဲ့ခါကျတော့အဲ့တော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူတို့ရဲ့ယက်တီဂျန်နယ်ပတ်သက်လို့တိကျကျအဲ့တုန်းကနှုတ်အားဖြင့်ပြောသွားနေတာဘယ်ချက်တွေသတိထားမိပါလဲနံ
ပါတ်1ကတော့ကျွန်တော်တို့ဒီတပ်မတော်အားဒီကအာနာယပါတီကအနိုင်ရရှိခဲ့မယ်ဆိုရင်လည်းအာနာယပါတီအခုလက်ရှိအနာပါတီနဲ့တပ်မတော်ရဲ့ခုနဟိုရွေးကောက်ပွဲကိုရှင်းပြနေရမလို့ပဲနဲ့ဝင်ရောက်ဟိုအနိုင်ရရှိမဲ့25ရာခိုင်နှုန်းဟိုပေါင်းစည်းမယ်ဆိုတဲ့အချက်ကိုတော့နံပါတ်1ညှင်းဆိုသွားပါတယ်အဲ့ဒါကတော့ခုနဒီအနာပါတီကလွတ်တော်ကိုယ်တိုင်သူရဲ့ပြောစကားကြောင့်တပ်မတော်ရဲ့ဒီ25ရာခိုင်နှုန်းဟာအဲကျွန်တော်တို့ကြံ့ခိုင်ရေးပါတီရဲ့လက်ရှိ2015မှာရရှိမဲ့ရလတ်ကိုပေါင်းမယ်ဆိုတဲ့အားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒါမဖြစ်နိုင်ဘူးဒါဆိုလို့ရှိရင်ကိုယ်တည်းတူရဲ့ပြောစကားလာဖြစ်ပြီးတော့တပ်မတော်ရဲ့သဘောထားမဟုတ်ဘူးလို့နံပါတ်1ညှင်းဆိုသွားပါတယ်။နံပါတ်2ထူးခြားချက်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတပ်တွင်းထဲမှာရှိတဲ့မဲယုံတွေကိုကျွန်တော်တို့မီဒီယာသမားတွေကနေပြီးတော့တပ်တွင်းထဲမှာရှိတဲ့မဲယုံတွေကလွတ်လွတ်လပ်လပ်မဲပေးခြင်းရှိမရှိကျွန်တော်လေးလံဆန်းစစ်ချင်တယ်ဆိုလို့ရှိရင်ဒီတော်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းဒီအတိုင်းကျွန်တော်တက်တင်းမှာရှိတဲ့မဲယုံနေမှာမီဒီယာသမားတွေဒါရောက်လေ့လာနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကာကွယ်ဦးစီးချုပ်ကျွန်တော်တို့ဗိုလ်ချုပ်ဦးမင်းအောင်လှိုင်ကနေပြီးတော့မှပြောဆိုတာတော့တွေ့ရပါတယ်ဒါကတော့ကျွန်တော်အနေနဲ့အဲတစ်သက်ရဟိုထူးထူးခြားခြားကျွန်တော်သတိထားမိတဲ့အချက်တစ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းပဲကိုဇော်တထွေးရဲ့သုံးသက်ချက်လည်းအမြင်လည်းသိနေကြပါလေခင်ဗျာတကယ်ပဲဒီတက်မတော်အနေနဲ့ခုနသူပြောသွားသလိုယက်တီနိုင်မဲ့အနေထားတမရှိရှိနဲ့ယက်တီနိုင်မဲ့အနေထားရှိလားသူရဲ့စကားအရာနောက်ကိုဇော်တထွေးရဲ့သုံးသက်ချက်ရဘယ်လိုမြင်ရပါလဲ
ကျွန်တော်တို့ဒီတက်မတော်ကာကွယ်ဦးစီးချုပ်နဲ့မီဒီယာသမားတွေတွေ့တဲ့ဟာကဟိုမီဒီယာအားလုံးပါတယ်လို့မဆိုနိုင်ပါဘူးအဲနေ့စဉ်သတင်းစာတွေရဲ့နောက်ပြီးတော့ broadcast မီဒီယာတွေရဲ့အဲ press နဲ့ပတ်သက်ပြီးတော့တရားဝင်ယက်တီနေတဲ့ကျွန်တော်တို့ organization တွေဒါပဲပါပါတယ်အဲ့တော့ဒီလိုမျိုးဟိုအဖွဲ့တွေနဲ့တွေ့တဲ့ခါမှာတပ်မတော်ကဝေးဦးစီးချုပ်ကနေပြီးတော့ဒီ ဆန်နာရေကောက်ဝင်နဲ့ပတ်သက်ပြီးတော့ပြောဆိုချက်တွေကပြောမယ်ဆိုရင်တော့အဓိကအဖြစ်ရေဘူးကဆန်ပါလေအဓိကအဖြစ်တော့ကျွန်တော်တို့ဒီနိုင်ငံတကာသတ်မှတ်ထားတဲ့ဆန်နှုံးတွေကိုမချိုးဖောက်ဘူးဆိုတဲ့အဓိပ္ပာယ်သက်ရောက်တဲ့အဲအရာတွေကိုပဲကြည်ပေးတာဖြစ်ပြီးတော့ထူးထူးခြားခြားပြောဆိုတာကိုမတွေ့ရပါဘူးဒီဒါကြောင့်မလို့ကျွန်တော်ကာဝေးဦးကြီးကျောင်းအနေနဲ့ရွေးကောက်ပွဲမှာဘယ်လိုရပ်တည်မယ်ဆိုတာကိုမီဒီယာသမားတယောက်အနေနဲ့ကျွန်တော်ခံမရတာအတော်ခက်ခဲပါတယ်ဒါပေမဲ့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့စစ်ကောင်စီပါတီမှာတော့ကျွန်တော်တက်မတော်အငင်းသာယူသွားတယ်ကျွန်တော်တို့ဒီတကယ်ဒုတိယဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးတွေကဒီမှာပါဝင်ပြီးတော့ရွေးကောက်တင်မြှောက်ပြီးတော့မှမယောရွေးခံမှုတွေစူးစမ်းနေတာဖြစ်တဲ့အကြောင်းတမရော်နဲ့အာဏာရပါတီရဲ့ကြားအဆက်ဆံရေးကိုကျွန်တော်အနေနဲ့ကဟိုဟုတ်တယ်မဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အနေနဲ့တိတိကျကျပြောဆိုဖို့အချက်လက်တွေကတော့တော်တော်ရှားပါးနေတာတွေ့ရပါတယ်။တခုကျွန်တော်တို့သတိထားမိရတော့တမရော်ကဝေးကူးပြီးကျောက်ဟာမီဒီယာနဲ့ပတ်သက်ပြီးတော့ပုံမိုရင်းနှီးပွင့်လင်းတဲ့အသံကဏ္ဍကိုတိဆောက်ဖို့ကျွန်တော်တို့စူးစမ်းဂျင်ပုံရပြီးတော့နောက်တစ်ခုကဒီအာဏာရပါတီမဟုတ်တဲ့တခြားတိုင်းရင်းသားမျိုးစုတွေနောက်ပြီးတော့ကျွန်တော်တို့အတိုက်ခံပါတီတွေနဲ့လည်းသူ့အနေနဲ့အချင်းချင်းချစ်ချစ်ဆက်ဆံလို့ရတယ်ဆိုတဲ့အသင်္ကြန်အကိုဖော်ဆောင်ဖို့ကြိုးစားကျင်နေတာကိုတော့ကျွန်တော်တွေ့တယ်လို့ခံစားရပါတယ်
။အဲ့တော့ကျွန်တော်တစ်ဆက်တည်းမြင်ချင်တာကလက်ရှိကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လီနဲ့နိုင်ငံရေးရာသူ့မှာရည်မှန်းချက်တစ်ခုခုရှိတယ်ဆိုတဲ့အမြင်လားရှိနိုင်လားကိုသတ်တထွေးဘယ်လိုသုံးသပ်မိလဲ
။ကျွန်တော်တူးတဲ့အမြင်အရဆိုရင်တော့ကျွန်တော်တို့ဒီအခုလက်ရှိတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လာရလာမယ်အနာဂတ်နိုင်ငံရေးမှာကျွန်တော်တို့နိုင်ငံတော်ဥဆောင်မှုအတွက်သို့မဟုတ်သမရယာတို့ရယူအတွက်အဲစူးစမ်းပြင်ဆင်နေတာကိုတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်။
အကြောင်းလဲဆိုတော့ကျွန်တော်တို့အခုကျွန်တော်2010နိုင်ငံရေးတူရင်ပြောင်းလဲမှုတွေစတင်ပြီးတော့မှကျွန်တော်တို့တစ်ဖက်ကဒီတမရော်နဲ့ပတ်သက်တဲ့အင်အားစုကိုကိုးစားပြီးဥဆောင်ခဲ့တဲ့နိုင်ငံတော်သမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကြာဆင်းလာမှုပါဆိုလို့ရှိရင်ကျွန်တော်တို့ကာကွယ်ဦးစီးချုပ်ကနေပြီးတော့နောက်နာဂတ်နိုင်ငံရေးမှာဥဆောင်မှုအတွက်ကိုစေစောလိုက်ပုံပေါ်ပါတယ်။နောက်တစ်ခုကတစ်ဖက်မှာရှိနေတဲ့ကျွန်တော်တို့အတိုက်ခံကျွန်တော်နိုင်ငံရေးပါတီရဲ့ရွေးကောက်ပွဲမှာအားကောင်းလာမှုဟာကျွန်တော်တို့တက်မတော်နဲ့အာဏာရပါတီကိုကျွန်တော်စိုးရိမ်ပူပန်မှုဖြစ်စေတယ်လို့ယူဆပါတယ်။ဒါငကူပြင်ဆင်ထားတဲ့နိုင်ငံရေးပုံစံလမ်းကြောင်းကသွေးဖီလာတဲ့အချက်လက်တွေကိုတွေးရလေလေတစ်ဖက်ကနေပြီးတော့မှကျွန်တော်တို့ဟိုနိုင်ငံရေးတို့အရာကျွန်တော်တို့မထင်မှတ်တဲ့အရာတွေကိုပြုပြင်ပြောင်းလဲကိုစူးစမ်းလာတဲ့အချက်လက်တွေကိုတွေးရလေပဲလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ချက်ထပ်မေးချင်ပါတယ်ခုနကဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့မီဒီယာနဲ့ဆက်ဆံရေးခုနကောင်းလာတဲ့နိုင်ငံရေးပါတီနဲ့ဆက်ဆံရေးတွေရှိလာနိုင်တယ်ဆိုတဲ့အသုံးသက်ချက်မှာကျွန်တော်တခုမေးချင်တာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့လက်ရှိလုပ်ရက်ကတက်မတော်ပေါ်အမြင်ပိုကောင်းလာအောင်လို့စူးစမ်းလာသူ့ပေါ်အမြင်ကောင်းအောင်လို့စူးစမ်းလာနေကွဲပြားဘယ်လိုသုံးသပ်မိလဲ
ကျွန်တော်အမြင်ရကြည့်ရင်တော့တမရော်ရဲ့ခေါင်းဆောင်တရားအပေါ်မှာရှိတဲ့အမြင်ကိုမီဒီယာရဲ့အမြင်ကိုကောင်းအောင်လုပ်တာသာဖြစ်ပြီးတော့တမရော်အပေါ်အမြင်ကိုပြည်ပြည်သာသာကျွန်တော်ကောင်းဖို့အတွက်ဟိုပြင်ဆင်လာတာကိုမတွေ့ရပါဘူး။ဥပမာအပြင်ဆိုလို့ရှိရင်တော့တိုင်းပြည်မှာကျွန်တော်တမရော်အရာရှိတွေကိုအရက်ဖက်နယ်ဖက်တွေကိုကျွန်တော်တို့ရွှေ့ပြောင်းတဲ့အတွက်ကြောင့်ဟိုဖဲကျိုးကျွန်တော်တို့ဟိုဟာဒီကမ်ပိန်းတွေရှိနေပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သာသာဟိုခရီးပေးခြင်းသို့မဟုတ်ပြည်ပြည်ပြောင်းလဲဖို့အတွက်လှုပ်ရှင်ဒါမှမဟုတ်နောက်အနာဂတ်မှာကျွန်တော်တို့တက်မတော်အရာရှိတွေကိုဟိုအရက်ဖက်ဝန်ကြီးဌာနတွေမပို့ဘူးဆိုတဲ့ဂရိကဝတ်တွေကိုကျွန်တော်တို့ပြောဆိုခြင်းမရှိပါဘူး။ဒါကဆိုလို့ရှိရင်တက်မတော်ရဲ့ငကူချမှတ်ထားတဲ့နိုင်ငံရေးလမ်းကြောင်းသို့မဟုတ်တက်မတော်ရဲ့ဒီ principle တွေကိုပြည်ပြည်သားသားပြည်ပြည်ပြောင်းလဲခြင်းမပြုဘူးဆိုတာကိုကျွန်တော်သိတာထင်ရှားသေးပါတယ
်။ဒါ
ပေမဲ့ကျွန်တော်တို့တက်မတော်ဦးစီးဦးဆောင်ပြုနေတဲ့ခေါင်းဆောင်တရားအနေနဲ့ကတော့မြည်သည့်အဖွဲ့အစည်းနဲ့မဆိုမြည်သည့်မီဒီယာနဲ့မဆိုကျွန်တော်တို့ရင်းနှီးနှွေးထွေးစွာဆက်ဆံပြီးတော့မေးချင်တဲ့မေးခွန်းကိုမေးနိုင်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြောင်းလဲရွှေ့ရှားလာတာကိုတွေ့ရပါ
တယ်။ဟုတ်ကဲ့သူဆက်ဆံရေးကောင်းကိုစူးစမ်းလာတဲ့သဘောပေါ့ဒါပေမဲ့ခုနကကိုဇော်တထွေးပြောသွားတဲ့ထမရာတမရာလောင်းအဖြစ်သူရွေးချယ်ခံရနိုင်ဖို့သူအနေနဲ့စူးစမ်းတဲ့သဘောရိပ်အောင်တွေ့ရတယ်ဆိုတာဒီခုနရင်းနှီးအောင်ဆက်ဆံတဲ့အပြင်တခြားဘလို့အချက်တွေကြောင့်သုံးသပ်မိတာပါလဲ
။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဟိုမီဒီယာကမေးခွန်းတစ်ခုမေးခဲ့ပါတယ်2016မှာကျွန်တော်တို့ဒီတက်မတော်ကာဝေးဦးစီးချုပ်ကဒီအသက်60ပြည့်ပြီးတော့ကျွန်တော်အနားယူပြီးတော့နိုင်ငံရေးကိုသွားမလားမသွားဘူးလားဆိုရဲကျွန်တော်တို့မေးခွန်းပါဒါနဲ့ပတ်သက်လို့တော့ကာဝေးဦးစီးချုပ်ကနေပြီးတော့မှဒါနဲ့ပတ်သက်တိကျရှင်းလင်းတဲ့ကျွန်တော်တို့ message ကိုပေးပို့ထားခြင်းမရှိပါဘူးအထူးသဖြင့်ကတော့2016ခုနှစ်မှာကာဝေးဦးစီးချုပ်ကအသက်60ပြည့်ပြီမဲ့ကကနကောင်စီရဲ့ကျွန်တော်တို့ဆုံးဖြတ်ချက်အရဆိုလို့ရှိရင်ဆက်လက်ပြီးတော့တက်မတော်မှာလည်းရှိနိုင်တယ်နိုင်ငံရေးအခြေအနေကလည်းအခြေအနေပြောင်းလဲနိုင်တယ်အထူးသဖြင့်ကာကွယ်ရေးရုပ်ပြောတာကတော့တူတောင်ကာကွယ်ရေးဥပဒေချုပ်ဖြစ်ဖို့ဆိုတာကိုကျွန်တော်တို့အချင်းတူတူလေးတွေ့မှသိခဲ့တာဖြစ်ပြီးတော့ဖြစ်နိုင်ရည်ရှိတဲ့ဆယ်ယောက်ထဲက သူဖြစ်တယ်ဆိုတာကိုသိတာအရန်ကိုတောက်ကြတယ်လို့ပြောပါတယ်ဒီအိဗယ်ဟာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘာမဆိုတက်မတော်ကအဆုံးဖြတ်နိုင်တယ်ဆိုတာကိုမီဒီယာသမားတွေကိုတိုးဝိုက်ပြီးအပြီးပေးခြင်းလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကိုဇော်တက်ထွေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ခြင်းပါတယ်ကိုရံမျိုးသိန်းကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါရဲ့
ကိုရမြသိခုနကကိုဇော်တထွေးသုံးသက်သွားတဲ့အထဲမှာတက်မတော်တော့မဟုတ်သေးဘူးကာဝေးဦးစီးချုပ်အနေနဲ့နိုင်ငံရေးရည်မှန်းချက်တစုံတရာရှိနေတဲ့ဆိုရယ်သူ့အမြင်ရှိပါတယ်ကိုရမြသိသဘောတူပါလ
ားအဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီတက်မတော်ကာဝေးဦးစီးချုပ်ကိုအဲတက်မတော်ကနေအငိမ့်သာယူခိုင်းပြီးတော့သမရတာဝန်ထမ်းဆောင်ခိုင်းလို့ဆိုတာကျွန်တော်အမြင်အဖြစ်လက်ရှိအခြေအနေမှာဖြစ်နိုင်ချေနည်းတယ်လို့ကျွန်တော်ကမြင်ပါတယ်ဘာလို့လဲကျွန်တော်အဲ့လိုတုံ့တက်လဲဆိုတော့လက်ရှိမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကြည့်မယ်ဆိုရင်တာဝန်ရှိဦးစီးချုပ်ရဲ့အနေအထားနဲ့သမရရဲ့အနေအထားနှစ်ခုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်တာဝန်ရှိဦးစီးချုပ်ရဲ့အနေအထားဟာဒီဟာမျိုးပို့ပြီးတော့အရေးပါတာကိုတွေ့ရပါတယ်ဥပမာအဖြစ်သမရဟာအုပ်ချုပ်ရေးအပိုင်းမှာပဲသူကဟိုဥဆောင်နိုင်တဲ့အပိုင်းရှိပြီးတော့တာဝန်ရှိဦးစီးချုပ်အနေနဲ့အုပ်ချုပ်ရေးမှာရောဥပဒေပြည်ရေးမှာရောသူဟာဝင်ကြီးရဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကိုခန့်အပ်နိုင်တဲ့အနေအထားမျိုးရှိပါတယ်။အဲ့ဒီအနေအထားရကြည့်မယ်ဆိုရင်အဲလက်ရှိ2015ရွေးကောက်ပွဲဖြတ်သန်းပြီး2015ရွေးကောက်ပွဲအလွန်ကာလတနည်းအားဖြင့်နိုင်ငံရေးရပြောမယ်ဆိုရင်ထိလွယ်ရှလွယ်တဲ့ကာလအခြေအနေမျိုးမှာတမတော်ကာကွယ်ဦးစီးချုပ်အစ်စ်ခန့်ထားဖို့ဆိုတာဖြစ်နိုင်ခြင်းမရှိသလိုလက်ရှိတမတော်ကာကွယ်ဦးစီးချုပ်ကပဲဆက်လက်ပြီးတော့တာဝန်ထမ်းဆောင်သွားဖို့အလားအလာများတယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ကိုရံမျိုးသိန်းထောက်ပြတဲ့အချက်လေးရတော့ကောင်းပါလေ။ကာဝေးဦးစီးချုပ်ရဲ့လုတ်ပိုင်ခွင့်ဒီဖွဲ့စည်းပုံရတော့ကြီးနေတဲ့ကိစ္စပေါ့။နောက်တစ်ချက်ကျွန်တော်ယူကောက်ပွဲနဲ့ဆက်ဆက်ပြီးတော့မေးသွားချင်ပါတယ်။ခုနကကျွန်တော်ပြောတဲ့အထက်မှာပါပါတယ်။လွိုက်ကောမှာသူပြောသွားတဲ့အထက်မှာတက်မတော်အနေတက်မတော်သားရိအနေနဲ့ဒီလာမယ့်ယူကောက်ပွဲမှာတက်မတော်ကိုနားလဲသူတွေနားလဲသူတက်မတော်ပေါ်မှာနားလဲမှုရှိတဲ့သူနောက်တစ်ခါကာဝေးအမြင်ရှိတဲ့လူဒီလိုလူကိုဥစားပီစဉ်းစားသိနေဆိုရဲတိုက်တွန်းချက်ရှိပါလေခင်ဗျာဒီအခြေအနေရဆိုလို့ရှင်တက်မတော်အနေနဲ့လက်ရှိရွေးကောက်ပွဲပေါ်မှာယက်တီချက်ကောမှာခုနအရင်ပြောထားတဲ့ဟာနဲ့အများတွားပြီးတော့ထိခိုက်နိုင်စရာရှိလားကိုရမျိုးသိဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေရဲ့အောက်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကောတက်မတော်မှာရှိတဲ့အရာရှိတွေရောတက်မတော်သားတွေရောနောက်တိုင်းမှာပြည်သူလူထုတက်ရက်လုံးဟာနိုင်ငံသားဆိုတဲ့အစအတန်းတစ်ခုမှာအလုံးတန်းလူလူရှိပါအဲ့ဒီခါကျတော့နိုင်ငံသားအခွင့်အရေးကလွတ်လပ်စွာဆုံးဖြတ်ပြီးတော့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိရပါမယ်။အဲနိုင်ငံသားတဦးကနေပြီးတော့အခြားနိုင်ငံသားတဦးပေါ်မှာသူ့ရဲ့လွတ်လပ်စွာမဲပေးပိုင်ခွင့်ကိုဩဇာလွှမ်းမိုးတာမျိုးဟာဒီမိုကရေစီကျင့်စဉ်အလေးအထားအရကြည့်မယ်ဆိုရင်အင်မတန်မှမလျော်ကန်တဲ့အမြင်ထားတစ်ခုလို့ကျွန်တော်ကမြင်ပါတယ်နောက်ပြီးတော့ဒါနဲ့ကျွန်တော်တို့ဆောက်ဆံတာရွေးကောက်ပွဲမှာကျွန်တော်အမြင်အားဖြင့်ကျွန်တော်ရဲ့သုံးသပ်မှုအားဖြင့်တက်မတော်သားနဲ့တက်မတော်သားမိသားစုဝင်ဟာမဲပေးပိုင်ခွင့်ရှိသူဟာတပန်းလီမားလောက်ရှိနိုင်ပါလေ။ဒါပေမဲ့လက်ရှိအချိန်ဒီဒီပေါ့ကိုမရှိရဲ့အင်တာနက်ဆာမျက်နှာမှာတက်မတော်သားနဲ့တက်မတော်သားမိသားစုဝင်တွေမဲပေးပိုင်ခွင့်ရှိသူဘယ်လောက်ရှိလဲဆိုတာကိုလက်ရှိအချိန်ဒီတရားဝင်ထုတ်ပြန်ထားတာတော့မရှိပါဘူး။ဒါပေမဲ့တက်တန်းလို့ရှိတဲ့မဲပေးပိုင်ခွင့်ရှိသူဟာကျွန်တော်အားဖြင့်ရွေးကောက်ပွဲရဲ့ရှားလာပုံမှာအများကြီးကြောက်နိုင်ခြင်းရှိတယ်လို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့အဲ့ဒီတက်တန်းကျွန်တော်ဆွာနဲ့မဲပေးပိုင်ခွင့်ရှားဖို့အတွက်မှာကျွန်တော်အများအားဖြင့်အဓိကတာဝန်ရှိသူဟာပြည်တော်စုရွေးကောက်ပွဲကော်မရှင်ဖြစ်ပါလေ။ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တယ်လို့ဘာများလဲတယ်လို့ဘာရဲ့မိသားစုဝင်များလွတ်လပ်စွာသူဩဇာရွှမ်းပိုးမှုကျင်းစွာနဲ့မဲပေးနိုင်မှုကိုအခုဆုံး
ဟုတ်ကဲ့ခုနကကျွန်တော်မိကုံမပြန်ခောက်ချင်ပါလေတက်မတော်ဆိုတော့ကအမေပေးအဖွဲ့စည်းပါအမေပေးအဖွဲ့စည်းအကြီးကဲတယောက်အနေနဲ့ခုနဗိုလ်ချုပ်ကြီးမင်းအောင်လိုက်ပြောသွားတဲ့အချက်ကတော့ဒီမဲပေးမှုမှာတွားပြီးတော့တက်မတော်သားတွေမဲပေးနိုင်မှုအတွက်ကိစ္စမှာတွားပြီးဩဇာတက်ရောက်သွားနိုင်လားအချိန်ကြီးကဟုတ
်တက်ခေါ်ရတဲ့ဘဝအထက်အောက်ဘဝအမေနာခံမှုပေါ်မှာအခြေခံပြီးဖွဲ့စည်းထားတဲ့အခါကျတော့အတိုင်းအတာတစ်ခုတည်းတက်ရောက်ကောင်တက်ရောက်သွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်နောက်အချက်ကကတော့ကိုယ်ဆိုတဲ့ချင်းစင်းတော့အပိုင်းမှာပါရဲပေါ့လေဥပမာတက်မတော်မှာတက်တရအခြေဆုံးပေါ့လေနော်ဟိုဒီမဲ့ကိုကလေးမူ ဟလာဘူဇိုကြီးလာထိုင်ဝင်ဟာဒီလာကြီးတော့လက်ရှိအာဏာရပြည်ပေါင်းစုဒီကောက်ကြီးပြည်ပေါင်းစုစတဲ့အိမ်နဲ့ဖွဲ့စည်းရေးပါတီကနေဝင်ပြီးတော့ရှင်းပြမှာဖြစ်တဲ့အတွက်ဆိုလို့ဒီချက်လေးကိုကြည့်ရင်ကိုကျွန်တော်အမြင်အားဖြင့်တက်မတော်နဲ့လက်ရှိအာဏာပါတီကြားဆက်ဆက်မှုဟာအင်မတန်မှဟိုစံတရားဖြစ်เสียအစားရှိနေတာကိုလည်းတွေ့နေရပါတယ်အဲနောက်တစ်ချက်ကလက်ရှိတက်မတော်ကာကွယ်ဦးစီးကြီးရဲ့တရားပြည်နယ်ခရီးစဉ်ဟာအဲဒေါ်ဆန်းစုကြည်ရဲ့တရားပြည်နယ်ခရီးစဉ်အပြီးမှာတွားရောက်တာဖြစ်တဲ့အတွက်ကြောင့်လည်းပဲနိုင်ငံရေးရကြည့်မယ်ဆိုလို့ရှိရင်ဒါဟာဟိုတိုက်ဆိုင်မှုမဟုတ်တဲ့အဲပြင်ဆင်မှုတစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းကိုစောအကိုစောတထွေနှစ်ဦးလုံးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရရှင်တွေကိုဖိတ်ခေါ်ကြပါတယ်ဒီဆွေးနွေးဖို့ဆိုပြီးတော့တို့ဖုန်းနံပါတ်တွေပေးထားတာပါအရင်ဆုံးမောင်တက်တနာကြားပါလားခင်ဗျာကိုစောတထွေရှိပါတယ်ဒေါက်တာရေမျိုးသိန်းရှိပါတယ်မိကုံမေးလို့ရပါတယ်ဆွေးနွေးကြတာဆွေးနွေးလို့ရပါတယ်ခတ်တူတူတူပေါ့
ခုပါဒီတော့ပါဒီဆက်ရေကောင်းမှာဆောကံကရက်တိမလားဆိုတဲ့စကားဒါလုံးဝဟောဖြစ်နိုင်ဘူးလို့ကျွန်တော်ယူဆတယ်ဘာကြောင့်လဲဆိုလို့ရှိရင်အခုတရှိသူရဲ့အခင်းကျင်းနေအားလုံးပါဗျာဟုတ်လားတခြားတစ်ဆက်ဆိုတော့ဟော
မောင်တတနာဖုန်းမကောင်းပါဘူးခင်ဗျာကိုဖုန်းတနည်းနည်းလေးကျွန်တော်တို့တိထားပြီးတော့ကျွန်တော်ဖုန်းကောင်းမကြားပါဘူးခင်ဗျာဟယ်လိုဟုတ်ကဲ့ကြားပါတယ်ကြားပါအခုကြားပါပြီပြောပါခင်ဗျာ
ဒီတော့ကဟောကံကံရက်တိမလားဆိုတဲ့ဒါတော့ကျွန်တော်တို့ဆိုအဖြစ်နိုင်မှုပဲထင်ပါလေ။အားကြောင့်လည်းဆိုလို့ရှိရင်တောင်းလို့ကနေပြီးတော့အခုကပြေပြက်ရက်လက်သိညာသိကိစ္စတွေအားလုံးဆိုဆောင်ရထားပြီးပါပြီ။သူကအတိအကျတို့ချင်တာဆိုအာနာကိုသူတို့တို့ချင်တယ်။အာတို့ချင်တဲ့အခါကျတော့သူအားလုံးလည်းဆိုလို့ရှိရင်ဟိုကဥသိဆိုင်အစိုးရနေပြီးတော့တောင်းလို့သားအငြင်းစားတွေကိုအရင်ဆုံးဟာလာဒီတရားစီရင်ရေးတို့ကြောက်လိုက်တို့ကတော့ထိုးတဲ့အားရည်တယ်။နောက်တစ်ချက်ကတော်ဆောင်သူကြီးအုံကကုရံရသိရောဆိုကရားကြီးမျိုးသွားတယ်။သွားပြီးတော့ချက်ချင်းဆိုသူတို့အော်ဘုရင်ဝင်အောင်လည်းတက်သွားတယ်တိုင်ရင်တွေတော့ဆွေးနေတယ်နောက်ပြီးတော့တိုင်ရင်တက်ဖို့တော့မဲပြီးနိုင်တဲ့အချိန်တွေရလဲဝင်နေညံတော့လုံးဝမရှိဘူးသာထိတ်ချုပ်ထားပြီးပါ ਈ နောက်တစ်ချက်ဘဝတာအခွင့်အရေးနေပြီးတော့လဲ NLD ကိုတိုက်ခိုက်ဖို့သူအစင်းနဲ့လုပ်ထားပြီးပါ ਈ နောက်တစ်ခါတိုင်ရင်ကျတော့ဒီအောက်တော့အားကြီးလက်တော့ဖိုင်လီထားပြီးပါ ਈ အဲ့ဒါဘာလဲဆိုလို့ရှိရင်2016ရေကောက်ပွဲကသူကတောင်းလို့ရနေတော့အစင်းသူကဟိုအကောင့်လဲဆိုလို့ရှိရင်သူတိတ်လို့ထိတ်ချုပ်မှုတဲ့တောင်းလို့အကူလာဖို့တဲ့လောက်စားတဲ့အစီအစဉ်လေးဖြစ်တယ်ဒီအချိန်မှာသူကတက်ပြီးတော့တည်ဝင်ငြိမ်မှုတွေရှိအောင်ဟာထပ်လုပ်လဲဆိုလို့ရှိရင်အဲ့ရာဇဝတ်သားတွေထပ်လုပ်ပေးလိုက်တယ်အထုပ်ပေးလိုက်တဲ့ဒီကြောင့်လို့ဒီ2016ရေကောက်ဝဲဘယ်လိုမှမတည်ငြိမ်ဘူးအခုချင်းကဒါရေကောက်ဝဲပေါ်ရှင်သိအရေးကြီးတယ်ရေကောက်ဝဲပေါ်ရှင်ရနေပြီးတော့ဒီဝဲအေးဝဲဆန္ဒရှင်စည်ရင်တွေအားလုံးကိုအယောင်ရအပေါင်းအဝေးလုပ်ပြလိုက်တယ်အယောင်အဖွားဝိုင်းလုပ်ပြလိုက်တဲ့ဂျီရချက်ကလည်းဒါဂျီရချက်ကြီးမားတဲ့လုပ်တဲ့ခါစားသမားဒီ software ကိစ္စတွေဘာညာဆိုတာဒါလကားစကားတွေယူတယ်။ဒါတော့ငါကဂျီရချက်ကြီးလုပ်တယ်။လုပ်တဲ့ခါကျတော့တိုင်းငံကိုတည်ဝင်ရင်းမှုတွေအများကြီးဖြစ်လာတယ်။တည်ဝင်ရင်းမှုတွေအများကြီးဖြစ်လာတဲ့တော့တော့ရေကောက်ဘူး။
ကိုမောင်တဒနာဖုန်းလိုင်းကလည်းမကောင်းပါဘူးလိုင်းကျပါသွားတယ်။ကျွန်တော်နောက်တက်သရော့ရှစ်တူတင်ပေးပါမယ်။ကိုတီးလည်မှုခင်ပြနေရပါကိုတီးလည်မှုဆွေးနွေးလို့ရပါတယ်တူတူတူပေါ့။
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဘုဇုံမင်းမအောင်လည်းပြောစကားတော့ကျွန်တော်အရင်ကြီးရှိပါဘူးဗျ။ဒါဖြစ်လို့လဲဆိုတော့နော်ကက်ဆိုင်ဖြန့်ပြေးအဖွဲအစည်းတွေကိုနေရရေးနေနိုင်ရေးကိုဝမ်းကူပြီးတော့လုပ်နေကြတဲ့ဘောမျိုးဖြစ်နေပါလေ။ဒါဖြစ်လို့လဲဆိုတော့ကျွန်တော်အခုမျက်မှောက်လေးထိုးတော့မယ်နော်။နောက်ပြီးတော့အခုနေရီနေလာပြီအဲ့ဒါကိုနော်ကျွန်တော်တိုင်ရားဒီကဘာဖြစ်လို့အဲ့ဒီစစ်တပ်တွေကလိုက်တော့นี่เสร็จไล่โดตัดขั้นนี่ว่ะกระเเละเอ้าติจาคือตัวตายนาอเฟซีอยู่โหเนาะแย่ไม่แค่อ่ะยีแต่ดูลุกท่องน่ะผิดดูตัวเราเนี่ยเนาะตัวตายนากูตะเลยเนี่ยกูตอนนี้มาเนี่ยชื่อใจเนี่ยเจ้าอยากชิมไม่ช่องลุกท่องน่ะผิดแต่ตัวเราอนุญาตเนาะดิบูจุเนี่ยอะไรပြောด่าโหเนาะตัวเราอนุญาตเนาะไม่คันมากูต
ั
วกูเสียดิเนาะลุกตอนนั้นมุนินน่ะเอาลุกท่องน่ะผิดแต่ตัวကျွန်တော်အနေနဲ့ဝင်ကြည့်ချင်လို့ကျွန်တော်ပြောခင်ပါတယ
်ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပေးစာတစ်စောင်ရှိပါတယ်ကိုကြီးမြမာပြည်ဆိုပြီးတော့သူပေးလာတာကိုကျွန်တော်ဂျာရီကနှိချုပ်ပြီးတော့ဖတ်ပြပါမယ်သူရေးထားတာကတော့ NLD အင်အားစုများကိုဆွေးနွေးလို့ဒီမှာတဲ့တက်မတော်ဟာအမျိုးသားနိုင်ငံရေးကိုဥဆောင်ဒီမှာအခြေခံဥပဒေအရဖြစ်ပါတယ်အခြေခံဥပဒေမပြင်းစင်နိုင်သေးရင်မြမာနိုင်ငံရေးဥဆောင်မှုအခမ်းမှာပါဝင်နေမိတာဖြစ်ပါတယ်တဲ့NLD အနေနဲ့ဒီရွက်ကောက်ပွဲအနိုင်ရတဲ့အချိန်တက်မတော်ကိုဖြစ်ပေပြီးတော့နိုင်ငံရေးဥဆောင်ခွင့်ကိုတူးတဲ့လှုပ်ဆောင်ရမှာဖြစ်နိုင်တယ်ကိုလက်ခံထားသင့်ပါတယ် NLD ဟာတက်မလို့နဲ့အတူရှင်ပြီးမှသာလှုပ်ဆောင်နိုင်တဲ့မူဝါဒရှိထားတင်ပါလေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်စိတ်ရှိရပါမယ်ဇွဲရှိရပါမယ်တင်ကြီးခံနိုင်ရပါမယ်မခံနိုင်လို့ထပြီးတော့ချလို့ရှိရင်ဒီအောက်ကဘဝနေပြီးတော့တိုင်းပြည်ကိုမနစ်နာစေဖို့ NLD အနေနဲ့လိန်မာပါနှက်ဖို့လိုပါတယ်ဆိုပြီးတော့ဒီစာရေးသူကိုကြီးမြန်မာပြည်ပါသူကအီးမေးလ်ကတဆင့်ကျွန်တော်ရှိပေးလာတဲ့စာဖြစ်ပါတယ်ခင်ဗျာအဲ့တော့ဒေါက်တာရမျိုးသိန်းကိုဒီစာပေါ်ခြေခံပြီးတော့ကျွန်တော်မေးချင်ပါတယ်ခင်ဗျာအဲ့တော့ခုနကတက်မတော်ရဲ့ရက်တီချန်နယ်ပတ်သက်ပြီးတော့အနေထားတစ်ခုပေါ့နောက်တစ်ခုကလက်ရှိနိုင်ငံရေးရာမဲဆွဲစည်းရုံးမှုတွေလောက်ကြတဲ့အနေအမှာရောကိုရမျိုးသိန်းဘယ်လိုသတိထားမိလဲတက်မတော်ကိုသွားပြီးတော့ပုတ်ခတ်တာတက်မတော်ပေါ်ထိပါပြီးတော့တစ်ခုလောက်တာမျိုးတွေ energy ဖြစ်စီတခြားပါတီတွေဘက်ကလောက်တာမျိုးတွေရောရှိပါလားခင်ဗျာ
အဲကျွန်တော်လေးလာကြည့်တော့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြားကျွန်တော်တို့နိုင်ငံရေးပါတီတွေအနေနဲ့ရောတက်မတော်ကိုတိုက်ခိုက်တာပုတ်ခတ်တာမျိုးသူမဲဆွယ်စည်းရုံးရေးကာလမှာလှုပ်တာကိုတော့ကျွန်တော်မတွေ့ရပါဘူး။အဲနောက်ခုနစာထဲမှာပါသလိုပဲကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဟိုတက်မတော်ဟာလေပဲဟိုအရေးပါတဲ့နေရာမှာရှိတယ်ဆိုတာကိုတော့အဲမူအားဖြင့်လက်ခံပါတယ်။ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ကျွန်တော်တို့နိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲဟာတကယ်စစ်မှန်တဲ့အပြောင်းလဲလမ်းကြောင်းပေါ်ကိုမရောက်သေးတာတော့မြင်မရတဲ့အချက်လို့ကျွန်တော်ကမြင်ပါတယ်။အဲ့တော့ခုနပြောသလိုဖွဲ့စည်းပုံအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့မဖြေရှင်းသမျှမဖြေရှင်းနိုင်သမျှနောက်ကျွန်တော်တို့ပြည်တွင်းရင်းရင်းရင်းအချက်အသေးကိုမဖြေရှင်းနိုင်သမျှကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာဟိုပထမဆုံးခြေလှမ်းကိုလှမ်းလီလို့တော့ပြောလို့မရနိုင်ဘူးလို့ကျွန်တော်ကမြင်ပါတ
ယ်ဟုတ်ကဲ့ကိုဒေါက်တာရေမျိုးသိန်းကျွန်တော်တစ်ချက်တည်းဆက်သေးမေးချင်ပါတယ်ခုနကပြောသွားတဲ့အချက်မှာဒီတက်မတော်ရဲ့ rule အခန်းကဏ္ဍကိုလက်ခံနေဆိုတဲ့ဟာပါပါတယ်အဲ့တော့ဘယ်လိုပုံစံမျိုးနဲ့လက်ခံတာလဲဥမာရွက်ောက်ပွဲနဲ့ဆက်ဆက်ပြီးတော့သူ့ရဲ့ရတ္တိကျက်သူ့ရဲ့အခန်းကဏ္ဍကိုဘယ်လိုပုံစံမျိုးနဲ့လက်ခံနေပြောတာလဲကိုရေမျိုးသိန်းကအ
ဲကျွန်တော်ရဲ့အမြင်ကဥမာကျွန်တော်တို့နိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးဂျုံငန်းစင်မှာတော့တက်မတော်ရဲ့ပါဝင်မှုကိုအဲကျွန်တော်ကလက်ခံတယ်အဲသို့တော်လည်းပဲအဖွဲ့စည်းပုံအခြေခံဥပဒေအရနော်အုပ်ချုပ်ရေးဥပဒေပြုရေးတွေမှာတက်မတော်ကပါဝင်နေဖို့ကတော့ကျွန်တော်အများအဖြစ်ပြောလို့ရှိရင်ဒီမိုကရေစီစံချိန်စံညွှန်းနေနဲ့လုံးဝတိုက်ညီမှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ကျွန်တော်ကိုစောတက်ထွေးကိုမေးချင်ပါတယ်ကိုစောတက်ထွေးခုနကဒေါက်တာရေမျိုးသိန်းတလောလုံးကပြောသွားတဲ့အခါမှာဒီအာနာယပါတီနဲ့လက်ရှိတက်မတော်ဘက်ကဆက်ဆက်မှုတွေပေါ့အထူးဖြစ်တက်မတော်အာနာယပါတီချက်ခိုက်ရေးဆိုတာလည်းဗိုလ်ချုပ်ဟောင်းအနေနဲ့ဖွဲ့စည်းထားတာပါဒါအပြင်မကြခင်ကအငြင်းသာယူသွားတဲ့ဗိုလ်ချုပ်ကြီးတွေဆိုရင်လည်းအခုချက်ခိုက်ရေးပါတီမှာသွားပြီးတော့ရှင်ပြိုင်မှုလုပ်တာပေါ့နော်ခုနကကိုစောတက်ထွေးကိုသူတို့ဒီတက်မတော်ကာဝေးဦးစီးချုပ်ကသူတို့ပြောတဲ့အထားမှာသူတို့အနေနဲ့ဘယ်ဘက်ကမှမရက်ပါဘူးဆိုပြီးမြင့်သူတို့နဲ့ချက်ခိုက်ရေးပါတီနဲ့ဆက်ဆံရေးဆက်ဆက်ရေးနဲ့ပတ်သက်လို့တကယ်တမ်းကင်းကင်းရှင်းရှိပါမလားကိုစောတက်ထွေးအမြင်သိချင်ပါလေ
ဒါကတော့ကျွန်တော်တို့ရှင်းလင်းပါတယ်ကျွန်တော်တို့တွင်ခဲ့တဲ့1988ကနေပြီးတော့2015အထိကျွန်တော်တို့ပြောဆိုနေရတာကတော့ဒီကျွန်တော်တို့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီကျွန်တော်ပြုပြင်ပြောင်းလဲပြဿနာဖြစ်ပါတယ်အဲ့လိုပြောတဲ့အခါမှာကျွန်တော်တို့ဟာခုနဒီမိုကရက်တစ်စံနှုန်းတွေကိုပြောတဲ့အခါမှာကျွန်တော်တို့ဟာဆိုလို့ရှိရင်နိုင်ငံတကာစံနှုန်းတွေကိုကျွန်တော်ပြောလို့ရတယ်ကျွန်တော်နောက်တစ်ခုကမတရားလုပ်တဲ့သူတွေအကြောင်းကိုလည်းကျွန်တော်ပြောလို့ရတယ်။ဒါဒီအားလုံးကိုကျွန်တော်ပြောခဲ့တာနှစ်ပေါင်းစိတ်ရှိပါတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုကြော်လွှားလွန်မြောက်ပြီးတော့ကျွန်တော်တို့ကဘလို့နိုင်ငံကြီးရအကျိုးမြတ်ရှိတဲ့တိုင်းပြည်အတွက်အကျိုးမြတ်ရှိတဲ့လူမျိုးအတွက်အကျိုးမြတ်ရှိတဲ့ကျွန်တော်တို့နီးလန်းတွေကိုကျွန်တော်တို့ကြော်လွှားမလဲဆိုတဲ့အပေါ်မှာတော့ကျွန်တော်ပါဝင်ဒီနိုင်ငံကြီးနဲ့ပတ်သက်သူအားလုံးကဆွေးနွေးကြတာမှာအားနည်းမှုတွေရှိပါတယ်။အထူးသဖြင့်ကတော့နံပါတ်1အနာကပါတီနဲ့အနာအစိုးရကစွမ်းဆောင်ရေးမကောင်းဘူးစီမံခန့်ခွဲမှုညံ့ဖြစ်နေ။နံပါတ်2ကျွန်တော်တို့တက်မတော်ကလက်ရှိအာဏာကိုကျွန်တော်တို့ဟိုဆက်လက်ပြီးတော့စုပ်ကန့်လို့တဲ့ဆန္ဒပဲရှိပြီးတော့ဒီမိုကရေစီပြည်ပြောင်းလဲရေးမှာအာဏာခွန်ဆိုင်ပါဝင်မှုကျွန်တော်စိတ်ဆန္ဒလဲပါလို့ဆိုတဲ့အချက်ဟာကျွန်တော်တို့ကြားထဲမှာဘာမှငြင်းခွန်စရာမလိုတဲ့အချက်ဖြစ်ပါတယ်။အဲ့လိုအခြေအနေမျိုးမှာဒီအခြေအနေကနေကြော်လွှားလွန်မြောက်ဖို့အတွက်ဒီမိုကရေစီတိုက်ခိုက်အင်အားစုတွေကဘလို့ပူးပေါင်းပြီးတော့ကြော်လွှားရမလဲဆိုတဲ့ကျွန်တော်တို့မဟာဗျူဟာမှာတော့ကျွန်တော်တို့အားလုံးကအားနည်းနေတာကိုတွေ့ရပါတယ်။အဲ့တော့ကျွန်တော်အနေနဲ့ဒီပုံမှာအပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်။တက်မတော်ဟာကျွန်တော်တို့ဒီ2015ရွေးကောက်ပွဲမှာဘလို့အခက်ကဏ္ဍပါဝင်ပတ်သက်မလဲဆိုတာနဲ့ပတ်သက်ပြီးတော့ analysis လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့သိပြီးတော့အပြင်းမခံရမလို့ပါဘူး။အဲအာဏာရပါတီနဲ့တက်မတော်ရဲ့ဂျားရဲကသက်ဆိုင်ရေးအထူးထက်ကြည့်လစ်သိပြီးတော့အထူးသဖြင့်ကျွန်တော်တို့အတိုက်ခံအင်အားစုတွေဂျားရဲကကျွန်တော်တို့သက်ဆိုင်ရေးကောက် ဆက်ဆံရေးကသူတို့တော့ကျွန်တော်တို့ကြိလိပြင်ပြင်မှုရှိပါအောင်နောက်ပြီးတော့ကျွန်တော်တို့မှာအမျိုးမျိုးသောအမြင်နေနဲ့ကျွန်တော်တို့ကွဲပြားခြားနားမှုတွေရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ကရေဘူအားဖြင့်ဒီမိုစီလိုလားသူတွေနဲ့အာနာကိုစုပ်ကင်လူတွေဆိုရဲအုပ်စုစုခွဲကြရင်တော့မှအာနာရှိတဲ့လူတွေရဲ့စုပ်ကင်မှုကပို့ပြီးတော့ကြိလိပြင်ပြီးတော့ကျွန်တော်တို့ရဲ့အတိုက်ခံအင်အားစုတွေရဲ့ကျွန်တော်ပါရှင်နေအမျိုးမျိုးကွဲထွက်နေတာတွေ့ရပါတယ
်ဟုတ်ကဲ့
ကျွန်တော်အနေနဲ့ဒီလိုမျိုးအခြေအနေရနေပြီးဖောက်ထွက်ဖို့လိုမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘလိုမျိုးအထက်ခဲတွေကိုကြော်လှပြီးတော့သွားမလဲဥပမာအဖြစ်ဆိုလို့ရှိရင်တမရော်ကဘလိုနေရာမှာရက်တည်မယ်ဆိုတာကိုကျွန်တော်တို့နဲ့တက်ပြက်သက်ကထုတ်ပြီးတော့သူ့ကိုကျွန်တော်တို့ကဘလိုဟိုပြောင်းလဲမလဲဆိုတာကျွန်တော်တို့အရင်ခက်ခဲပါတယ်အဲ့တော့ဟိုနောက်တစ်ခုကဟိုကိုရံမျိုးသိကျွန်တော်တို့ဟိုထောက်ပြဆွေးနွေးသွားရှိပါတယ်အဲ့တော့ကာကွယ်ဦးသည်ကျုပ်အဖြစ်အနေအရာကအာနာအုတ်ချုပ်ရေးအာနာကိုသွားရတယ်ပို့ပြီးတော့ပါဝါဖူးဖြစ်တယ်ဆိုတာရှိပါတယ်သို့တော်လည်းပဲလက်ရှိကာကွယ်ဦးသည်ကျုပ်ဟာဥပ္ပုန်ထဲမှာမနေဘဲနဲ့ထွက်လာပြီးတော့မှကျွန်တော်ဂျန်တဲ့ element တွေကိုလိုက်ပြီးတော့ထိစပ်နေတာထူးခြားချက်ပါကျွန်တော်မီဒီယာအတွက်ကတော့ဒါထူးခြားချက်ဒီထူးခြားချက်တွေကိုကျွန်တော်ကကောက်နှုတ်ပြီးတော့မှတက်မတော်ကဘယ်လိုဒါရိုက်ရှင်ကိုသွားနေလဲဆိုတာကိုကျွန်တော်တို့က analysis လုပ်အောင်မှဖြစ်ပါတယ်တကယ်လို့အခုဆိုလို့ချင်းကာဝေးဦးသေးကတော့ပြောပြီးတော့ဂျန်တဲ့ဒုတိယကာဝေးဦးသေးကျုပ်ကဒုတိယဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးတွေကမီဒီယာနဲ့တိကျတွေ့ဆုံတာမျိုးလုံးဝမရှိပါဘူးဒါကသူတို့က one comment အောင်မှရှိနေဆိုတာထင်ရှားပါတယ်ဒါကြောင့်မလို့လက်ရှိတမရော်ရဲ့ပါဝင်နေတဲ့နိုင်ငံရေးခန့်ကန့်တာကိုကြော်လွန်ပြီးတော့ကျွန်တော်တို့သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစိန်ခေါ်မှုဝေါများများစွာရှိတယ်ဆိုတော့ပြောချင်ပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ကုသိုလ်တထွေးဦးပဲကျွန်တော်15စက္ကန့်လောက်တော့ချိန်ရပါတယ်ကျွန်တော်ဟိုအမေးဖြစ်လေးပဲအခုတမရော်ကပြောနေလို့လာမယ့်ရွေးကောက်ပွဲမှာတမရော်ဟာတကယ်ပဲကြားနေပါမလားအာဏာရပါတီဘက်ကရှိမလား NLD ဘက်ကရှိမလားခြားပါတီဘက်ရှိမလားကြားနေပါမလားတကယ်တမ်းကြားနေနိုင်ပါမလ
ားတမရော်အနေနဲ့ကကျွန်တော်တို့ဒီနိုင်ငံတကာကိုထုတ်ဖို့ပြောကြတဲ့အခါမှာတော့တို့ကြားနေရဆိုတော့တက်နေပြီကတက်ပြီပြမှာဖြစ်ပြီးတော့တကယ်တကယ်မှာတော့တို့ကဆိုလို့ရှိရင်တိုင်းပြည်ရဲ့အနာဂတ်မှာအာဏာဆက်လက်ပြီးတော့စုပ်ကင်ထားရင်းနဲ့ပါဝင်ပတ်သက်ရေးကိုပဲအမြဲတမ်းကြိုးပမ်းသွားမယ်ဆိုတော့သိတာတည်း
ကိုစောတထွေကျေးဇူးပါခင်ဗျာကျွန်တော်တည်းလေးလိုက်အစီအစဉ်အချိန်လေးစစ်တော့လို့ပါပါဝင်ဆွေးနွေးပေးတဲ့ကုစောတထွေနဲ့ဒေါက်တာရံမျိုးသိန်းနှစ်ဦးစလုံးကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာတည်းလေးလိုက်အစီအစဉ်ဒီမှာပဲညနာခွဲပြီးပါ
တရရီလိုင်းစီစဉ်ကိုကိုတောင်းညင်ဦးနဲ့ထုတ်လုပ်သူကိုညံဝင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကကြင်ညာပေးပါအောင်ရှင
်။ပိုဟမ်မင်းကြီးဖရန်စစ်ဟာအမေရိကန်နိုင်ငံကိုရဲ့နောက်ဆုံးခီးစဉ်ဖြစ်တဲ့ဖီလာဒယ်ဖီးယားကိုအခုခါမှရောက်ရှိနေပြီးတော့အဲ့ဒီမှာရှိတဲ့လူတို့ကိုတရားဟောကြားနေပြီဖြစ်ပါတယ်။အရီလိုက်စာမှုတိုက်ဖြတ်ရေးငွေမဲခွာချမှုနဲ့အကြမ်းဖက်သမားတွေကိုငွေကြေးထောက်ပံ့မှုကိုတိုက်ဖြတ်တဲ့နေရာမှာပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့အမေရိကန်နဲ့တရုတ်နိုင်ငံတို့ကသဘောတူညီလိုက်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမက်ခယ်မျိုးကအစ္စလာမ်ဘာသာဝင်တွေရဲ့ဖျားဖို့ပွဲတော်မှာလူအုပ်ကြီးအတွင်းအချင်းချင်းတက်နေပြီလို့တေဆုံးသွားသူတွေထဲမှာမြန်မာနိုင်ငံကအစ္စလာမ်ဘာသာဝင်၄ဦးပါဝင်ခဲ့ပြီးတော့နောက်ထပ်၈ဦးပျောက်ဆုံးနေတယ်လို့မြန်မာနိုင်ငံအစ္စလာမ်ဘာသာရေးအဖွဲ့ချုပ်က VOA ကိုပြောပါရယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကလေးမျက်နှာဖျားလို့လူသိများတဲ့အေရဝန်ဟိန္ဒူနှကုံးဘုံကွဲမှုလက်တဲ့ဟာသူတို့အခုဖမ်းထားတဲ့သူဖြစ်တယ်လို့ထိုင်းရဲတွေကထုတ်ဖော်ပြောဆိုလိုက်ပါရယ်။ပြီးခဲ့တဲ့လကဘန်ကောက်မြို့လေလူစီကားတဲ့နေရာမှာရှိပြီးတော့မြန်မာတွေလည်းသွားလို့ရှိတဲ့ဒီလေးမျက်နှာဖျားမှာဖြစ်ခဲ့တဲ့ဘုံကွဲမှုထဲမှာလူပေါင်း20ကျော်တည်ဆုံးခဲ့ပါတယ်။ထိုင်းရဲအရာရှိတွေကတူရကီလူမျိုးအဒမ်ကာရဒက်ခေါ်ဘိုင်လက်တာအနေနဲ့ဒီဘုံလက်တယ်ဖြစ်တယ်ဆိုတာကိုအတိအကျပြောနိုင်တဲ့လုံခြုံရေးကင်မရာနဲ့မျက်မြင်အထောက်အထားတွေအပြည့်စုံရထားတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်အာနာပိုင်တွေက FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဆက်ပလက်တကူဖီပြည်မှုကြောင်းဆိုင်ရာအရာလုံလန်းစစ်ဆေးမှုတွေစတင်လှုပ်ဆောင်လိုက်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ရန်ပုံငွေတွေကိုအလွဲသုံးစားပြုလုပ်မှုရှိမရှိဆိုတာကိုပြည်မှုဆိုင်ရာဥပဒေအရစုံစမ်းလာနိုင်ခြင်းရှိတယ်လို့ဆွစ်ဇာလန်ရှေ့နေကြုံရုံးကကြေညာပါတယ် FIFA ဥက္ကဋ္ဌရဲ့ရုံးခန်းကိုဝင်ရောက်ရှာဖွေပြီးမှတ်တမ်းအချက်အလက်တွေကိုတင်စီလိုက်တယ်လို့ဆွစ်ဇာလန်ရှေ့နေကြုံရုံးကပြောကြားလိုက်ပါတယ်ခင်ဗျာ
သတင်းကျဉ်းချုပ်ကိုကိုရန်နိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမူကကိုညံဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်ပိုင်နံဖြစ်ပါတယ်ကျမနာမည်ဖိုင်ပါ VOA American အတန်းရဲ့သတင်းကုန်တွေနေ့မနက်ပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေဒါရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.